ဝိအဘိအေပုရဝဒကလျာဏယောအတိတိုင်၌ဆေဇိဘပြုလုပ်အပ်သည်ပြုတဲ့မြို့ပုရဝဒကလျာဏယောအတိကအူစီးနေဆေဇိဘပြုဖြစ်သောစေရံရတ္တိမဟာဒုဝဲလိုချေအားစေချုပ်ခြင်းမြတ်အောင်မြင်ခြင်းအတိတ်မှဓမ္မသဘေမခန္ဓာ၌ဟောကြားအပ်တော်မူလူဝဲဘဝမှာလာခဲ့သူအကြောင်းတရားတွေသနာတော်ဒီကနေ့ညဓမ္မသဘေခန္ဓာကိုရှင်းဖို့တော့တခင်ရှင်တော်မြတ်ဗျာဤမဟာကရုဏာကုန်ကိုအာယုံပြုအာတိကျွတ်ဆုံးအပ်တ Niyambamiyangalangarondodidukarami Kirangadoloka hitaya nato namo makarunikata tata Yonato viliyamyaswadadavai Chandasi palula danda kumbhavukhadache Nata yinya jishinamyakhyadi Kaba godi hibi grigava yidwe tinchaduji nole Abe miya yidwe tainta phobya jingha maswane mado Kala li adinche dinigva shijado kala palo Loka hidaya tata loka iyo siwa loka Adido gairani yonsa adachile inga Midaji madami danin tathasani sanyajihu Chedita vengadha asu lunkhayena murogo Karondo vyachiyanyi tanjoko adukto muyadi jivi Kherala chimyalo adasaunaya nalo sewanguro ipe manyendo Kadabhava dananchiphamya swayauto mugaya shaliri Mahakaruni kata tatvamya yivaita gedutana chikhen Mahakaruna simshidamudo Tata natata vidyamya swatatvai Chanda sipa lula daunda kumbhaukhadavi Nata vinyā tushinam yakhyā Namo yudhi pyaum pyaum mangulyavi Kro yuju shikhojindi Atuva vadu sinzimadvi pshabhasidhati Lumwe kwa ma laget te yao ye kwa ajao Tire mata na yu chao Yambi e sore Ti te ni ha nyama lega Lola yi maya genge lega Ti te ngu kwe singe la Yambi Buddhist Association lo Engle lo kore ha Uravada kriyana yuva denlu ilu name bija. Ero, Myanmar lunge Uravada denlu. English kalau ya kya mesin. Myanmar lunge Uravada denlu. Lokama lunge luye ni sura. Tanji rai maname. Jipa. Pavido ji palelo suni anaga ade mimiro ye lu myo ba da tadaga sao sao pho tha sao ya ma phit daw ja lu nge ri a ye dhamma a ye chi de ဘုရားညာစွာကိုယ်တိုင်တဲ့ကိုကတချို့ကိစ္စတွေဆောင်ရတဲ့အခါမှာပစ္စည်းမစနတာဆိုတဲ့စကားလုံးကိုအသုံးပြုတာရှိတယ်ပစ္စည်းမစနတာဆိုနောင်လာမဲ့မျိုးဆက်သစ်တွေလို့ဒီလိုပြောတယ်နောင်လာမဲ့မျိုးဆက်သစ်တွေနမူနာရဖို့ဘုရားမြတ်စွာဘုရားစံပြအကျင့်သုံးသွားတာလည်းရှိတယ်ပေါ့ဒါကြောင့်မို့ခွန်ကြီးတို့တွေလူ့ဘဝရလာတဲ့အခါမြန်မာနိုင်ငံမှာဘုရားဘာသာဝင်သူတော်စင်တွေဖြစ်ရလာပြီးတော့မိမိတို့အနေနဲ့ကိုယ့်ရဲ့မျိုးဆက်သစ်တွေအတွက်စံနမူနာကောင်းတွေပြသချင်တာအဲ့ဒီနေရာမှာဘုရားဘာသာဘုရားဘာသာဆိုတဲ့စကားလုံးဟာအဲ့ဒီဗြိတိရှ်အုပ်စိုးရင်ခါကအစပြီးခေါ်လာတဲ့စကားလုံးတစ်ခုဖြစ်တယ်ပေါ့ဘုရားဘာသာလို့မြန်မာနိုင်ငံမှာစကားလုံးကိုအသုံးပြုပေးတယ်လို့တိရိလင်္ကာနိုင်ငံကြတော့ဗုဒ္ဓဃမလို့ခေါ်တယ်ဘုရားဘာသာအစဗုဒ္ဓဃမလို့ခေါ်တယ်ထိုင်းကြတော့ဗုဒ္ဓဆာသနာလို့ခေါ်ပြန်တယ်အဲ့တော့နိုင်ငံနဲ့တနိုင်ငံအသုံးချမတူဘူးပေါ့အင်္ဂလိပ်ကြတော့ဗုဒ္ဓဆိုတဲ့စကားလုံးကိုအသုံးပြုပြီးနောက်က ISP ပေါ့ is ဆိုတဲ့စကားလုံးကိုအသုံးပြုပြီး Buddhist ဆိုတဲ့စကားလုံးကိုအသုံးပြန်တယ်အဲ့တော့ဗုဒ္ဓဘာသာဆိုတဲ့အဓိပ္ပာယ်ကဘာသာဆိုတာဒီနေရာမှာတော့သူတို့ရင်ညွှန်းတဲ့အတိအကျကတော့တစ်မျိုးရှိမှရှိပါဠိဘာသာမှာဘာသာဆိုတာကြတော့ဒီမှာပြောဆိုတဲ့စကားတော့ဒီလိုတည်းရင်ကြတယ်ပေါ့သူတို့ဒီနေရာမှာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မတွေကိုလိုက်တာဖြစ်သုံးရတဲ့ပုဂ္ဂိုလ်တွေကိုဆွတ်လို့တာဘုရားကိုကိုယ်ပဲစိတ်ကပ်ပြီးတော့ဘုရားရဲ့အဆုံးအမကိုလိုက်တာကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုဗုဒ္ဓဘာသာလို့အဲ့ဒီဗုဒ္ဓဘာသာကိုဗုဒ္ဓဘာသာဝင်လို့အနွယ်ဆိုတဲ့အဓိပ္ပာယ်နဲ့ဒီလိုနဲ့သုံးကြလို့ဆိုလို့ရှိတယ်။ဒါတော့ဗုဒ္ဓဘာသာဆိုတာအင်္ဂလိပ်လိုကျတော့ Buddhist ရသော်ဘုရားရဲ့အဆုံးအမကိုလက်ခံကျင့်သုံးတဲ့ပုဂ္ဂိုလ်ကို Buddhist ဒီလိုဆိုလို့နော်။အဲ့တော့ရသော်ဘုရားရဲ့အဆုံးအမဆိုတာအခြေခံအနေစာပြီးဘုရားအဆုံးအမဆိုတာဘာလဲအခြေခံပြောရမယ်ဆိုရင်ရသော်ဘုရားဟာကမ္မဝါဒီကိရိယာဝါဒီကမ္မဝါဒီဆိုတာကံအကြောင်းကိုဟောပြောလို့ရှိတယ်ကံဆိုလို့ရှိရင်လူတွေကတစ်မျိုးတွေးကောင်းတွေးလိမ့်မယ်ကံဆိုဒီကကမ္မဆိုတဲ့ပါဠိစကားလုံးကလာတာကမ္မဆိုတဲ့ပါဠိစကားလုံးကိုပဲကံလို့ခေါ်နေကြတာရှားဆုံးပြီကမ္မဆိုတာဘာကိုပြောရမလဲဆိုကိုလုပ်တဲ့လုပ်ရကိုကမ္မလို့ပြောဘုန်းကြီးတို့တွေနေစတဲ့အပြာစိတ်ကနေလဲတွေးချင်နေကြတယ်နှုတ်ကလည်းထုတ်ပြောနေတယ်ကိုယ်လေးလျောက်လည်းလုပ်နေစိတ်ကကြံစီတာလဲအလုတ်ပဲနှုတ်ကထုတ်ပြောတာလဲအလုတ်ပဲကိုယ်ဒီလည်းရောနှုတ်ခိုင်နေတာလဲအလုတ်ပဲအလုတ်သုံးမျိုးလို့ပြောဆိုလို့အဲ့ဒီအလုတ်သုံးမျိုးစိတ်ထဲကတခုကြံပြီဆိုလို့ရှိရင်ကြံစီမှုဆိုတဲ့အလုတ်ကိုလုပ်တာနှုတ်ကထုတ်ပြောရင်လည်းပြောဆိုမှုဆိုတဲ့အလုတ်ကိုလုပ်တယ်ကိုယ်ဒီလည်းရောလုပ်ရင်လည်းကိုယ်ဒီလည်းရောလုပ်မှုဆိုတဲ့အလုတ်တစ်ခုကိုလုပ်တယ်အဲ့ဒီအလုတ်တွေစိတ်နဲ့ကြံစီတဲ့အလုတ်ဆိုလို့ရှိရင်ပြီးမြောက်သွားတယ်နှုတ်နဲ့ပြောတဲ့အလုတ်ဆိုလို့ရှိရင်ပြီးမြောက်သွားတယ်ပြောပြီးပြီးမြောက်သွားတယ်ကိုယ်နဲ့လုပ်တဲ့အလုတ်တွေဆိုလည်းပြီးမြောက်တယ်အဲ့လိုပြီးမြောက်သွားလို့ဒီအလုတ်တွေဖြစ်ပေါ်လာဖို့တွန်းအားဆိုတာရှိသေးတယ်တဲ့အဲ့ဒီတွန်းအားကိုစေရနာလို့ခေါ်တာဘယ်ဟာပဲဖြစ်ဖြစ်အောင်မြင်သောဆွမ်းဆောင်မှုလေးတွေပေးနေတဲ့ဟာကမ္မလို့ခေါ်လိုက်တာနော်အကြောင်းတရားကိုအလုတ်ရဲ့အကြောင်းတရားကိုကမ္မလို့ခေါ်တာဒါကြောင့်မို့စေရနာဟာမိကွေကမ္မဝဒာပိလို့မြတ်စွာဘုရားကအဓိကထားပြီးတော့စေရနာကိုကံလို့ခေါ်လိုက်တာပဋ္ဌာန်းတရားတော်ကြီးမှလည်းပဲကမ္မပစ္စယောဆိုတာဟောတာရှိတယ် စေရနာတရားတွေပဲအဲ့ဒီပြောဖို့အတွက်လဲစိတ်ထဲကတွန်းအားလေးပါတယ်ဒီစိတ်ထဲမှာကြံစည်မှုအတွက်လဲတွန်းအားတစ်ခုပါတယ်နှုတ်ကထုတ်ပြောဖို့အတွက်လဲတွန်းအားတစ်ခုပါတယ်ကိုယ်ဒီလျောက်ဖြစ်ပေါ်မှုအတွက်လဲစိတ်ရဲ့တွန်းအားတစ်ခုပါတယ်အဲ့ဒီတွန်းအားလေးတွေကစိတ်ထဲမှာဖြစ်တော့ဖြစ်တာဖြစ်တော့ကြာဒီတရားလေးကိုစေရနာလို့ခေါ်ပြီးတော့တော်မှုပိတတ်တဲ့စွမ်းအားကိုအကြောင်းပြုပြီးတော့ဒီတရားကိုလည်းကမ္မလို့ခေါ်လိုက်တာလေအလုပ်တစ်ခုဖြစ်သွားတယ်အဲ့ဒီဖြစ်သွားတဲ့အလုပ်ကကောင်းတဲ့အလုပ်ရှိပြီမကောင်းတဲ့အလုပ်ရှိပြီကောင်းတာကိုကြတော့ကုသလကမ္မအဆိုးတွေကိုဖယ်ရှားပြစ်နိုင်တဲ့စွမ်းအားရှိတဲ့အလုပ်မကောင်းတဲ့အလုပ်ကြတော့အကုသလကမ္မကောင်းတဲ့အလုပ်ရဲ့စတင်ပဲဖြစ်တဲ့အဆိုးတရားတွေကိုဖြစ်ပေါ်စေတဲ့အလုပ်အော်လောကလူတွေနေစေတဲ့အညာစိတ်ထဲကကြာတွေးတာပဲဖြစ်ဖြစ်နှုတ်ကထုတ်ပြောတာပဲဖြစ်ဖြစ်ကိုယ်လေးလည်းရောက်လုံးတာပဲဖြစ်ဖြစ်ကောင်းတဲ့စေတနာတွန်းအားတွေနဲ့လုပ်လို့ရှိရင်ကောင်းတဲ့ကုသိုလ်ကံလို့ခေါ်တယ်မကောင်းတာတွေနဲ့လုပ်လို့ရှိရင်မကောင်းတဲ့အကုသိုလ်ကံအဲ့ဒီကံကိုအတိမတ်ပြုပြီးတော့လက်ခံမှဘုရားဘာသာဆိုတာအခြေခံအဖြစ်ဖြစ်တယ်လို့ပြောသစ္စာဗျာကကမ္မဝါဒီကံတရားရှိတယ်လို့ခေါ်တယ်ကုသိုလ်ကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်ကိုယ်လုပ်တဲ့ကံတရားရဲ့အကျိုးတရားဟာရှိတယ်အဲ့ဒီအကျိုးတရားကိုလည်းလက်ခံတယ်ကံတရားကိုလည်းလက်ခံတယ်ကမ္မဝါဒီလုပ်ရင်ဖြစ်တယ်လို့ကရိယာဝါဒီဒါကဘုရားမြတ်စွာလုံလို့ရတယ်ကုသိုလ်အကုသိုလ်ဆိုလုံလုံလို့ဖြစ်တဲ့အရာရှိတဲ့အရာတို့လက်ခံကရိယာဝါဒီကံအကြောင်းကိုဟောပြောတယ်ကမ္မဝါဒီအ ਨੇ ဆုံးလူတယောက်ဟာကံကံဤအကျိုးကံတရားကိုလည်းအတိမပြုတယ်အကျိုးတရားကိုလည်းအတိမပြုတယ်လို့ဆိုတယ်ဘုရားဘာသာဖြစ်ဖို့အခြေခံကောင်းလို့ဒီလိုပြောတာမြတ်စွာဘုရားကဝိနည်းချမ်းကမှာတခြားဘာသာဝင်ကံကိုညှင်းပယ်တဲ့ပုဂ္ဂိုလ်တွေသာသနာပေါင်းဝင်နေပါတယ်လို့ဘာသာပြောင်းညင်လို့လာလျှောက်လို့ရှိရင်လေးလတိကျင်ခံယူရမယ်စောင့်ကြည့်ခံရဒါကိုအညတ်ဒိဋ္ဌိယပရိဝါသလို့ခေါ်တယ်ဟုတ်လေးလစောင့်ကြည့်ပြီးတော့ကျင့်နှက်လောက်တဲ့အဖြစ်ရမှသူ့ကိုယဟန်ဖြစ်ခွင့်ပြုအနုဘုဆိုခွင့်မပြုဘူးအဲ့ဒီစီကံရှိတယ်အဲ့ဒီစီကံထဲမှာမြတ်စွာဘုရားကချင်းချက်ပါပေးထားတော့ဆိုဘာသာကြားမှုကိုးကွယ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကံတရားကိုလက်ခံတဲ့ကံဤအကျိုးတရားကိုတိမပြုတယ်ဆိုတဲ့ပုဂ္ဂိုလ်ကြတော့ချက်ချင်းသာသနာပေါင်းဝင်ခွင့်ပြုတယ်။ဘာဖြစ်လို့လဲဆိုဒါကအခြေခံဖြစ်တာနော်အဲ့တော့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိလို့မနောက၃ပါးထဲမှာပါတဲ့သမ္မာဒိဋ္ဌိဆိုတာဟာဘာကိုရည်ညွှန်းတာလို့ဆိုကံတရားကိုမငင်းပယ်ရင်းနဲ့ကံတရားနဲ့ကံတရားရဲ့အကျိုးဤလောကနောက်လောကတည်ပြီးပြန်ဖြစ်တယ်နောက်ဘဝရှိတယ်ဆိုတဲ့အယူဆကိုလက်ခံတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးရဲ့အမြင်ကိုတမ္မာဒိဋ္ဌိလို့ခေါ်တာဟိုမဂ္ဂင်၈ပါးထဲမှာပါတဲ့တမ္မာဒိဋ္ဌိကြတော့ဒီတဲ့အစဉ်မြင်နဲ့မပြောင်းဘူးနော်ကမ္မတက္ကတာတမ္မာဒိဋ္ဌိကံဒီတာနဲ့ကိုယ်နဲ့သက်ဆိုင်ဆုံးဖြစ်တယ်ကိုလုံးတာကိုနဲ့ပဲသက်ဆိုင်တယ်လို့ဆိုတဲ့အမြင်တစ်ခုအခြေခံအကြဆုံးအမြင်ဖြစ်တယ်ဘုရားဘာသာဖြစ်ဖို့အတွက်အခြေခံအကြောင်းပဲလို့ဒီလိုပြောတာအဲ့တော့ဘုရားဘာသာကလျာဏယူအပ်တယ်လူငယ်လူရဲတွေဟာကံကိုညှင်းပယ်ပြီးဆိုရင်ဘယ်တော့မှဘုရားဘာသာမဖြစ်နိုင်ကံကိုလက်ခံအဲ့တော့ကံကိုညှင်းပယ်တဲ့လူနဲ့ကံကိုလက်ခံတဲ့လူဟာဘယ်လိုကွဲပြားခြားနာသလဲစဉ်းစားကြည့်ကံကိုညှင်းပယ်တဲ့ပုဂ္ဂိုလ်ကအေးကောင်းတဲ့ကံမကောင်းတဲ့ကံဆိုတာမရှိဘူးကောင်းကံဆိုးကံရဲ့အကျိုးဆိုတာလည်းမရှိဘူးဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုတွေးတော့ဆိုဘာလို့လို့လို့ချင်တာလို့ကိုကြိုက်တာလို့ပဲနော်ဘာလို့လို့ဆိုရင်ကောင်းတာလို့လည်းကောင်းတာဖြစ်ချင်မှဖြစ်မယ်မကောင်းတာလို့လည်းမကောင်းတာဖြစ်ချင်မှဖြစ်မယ်အကျိုးကိုလက်မခံဘူးနောက်ဘဝဆိုတာအတိမတ်မပြည့်ဘူးဆို ဒီဘဝမှာချမ်းသာရင်ပြီးရောဆိုတဲ့အတွေးတွေဝင်ထားတဲ့ပုဂ္ဂိုလ်တယောက်ဟာလူတော်လူကောင်းဖြစ်ဖို့အတန်မှခဲသွားပြီခဲရဲသွားဒါဖြစ်လို့တော့ဆိုကောင်းတာလုပ်လို့မကောင်းတာလုပ်လို့ဘာမှမထူးဘူးဆိုရင် तू လှုပ်ချင်တာပဲ तू လှုပ်တော့မှာပေါ့အဲ့တော့ကံကံကြီးကျိုးလက်ခံနေဆိုတဲ့လူကလူတော်ကောင်းဖြစ်ဖို့ရှိတယ်ဘာကြောင့်လဲဆိုရင်အေးမကောင်းတာလုပ်ရင်မင်းမကောင်းကျိုးတွေခံရလိမ့်မယ်ကောင်းတာလုပ်မှကောင်းကျိုးတွေစံစားရလိမ့်မယ်ဆိုတော့လူဆိုတာကောင်းကျိုးရခြင်းနဲ့လေမကောင်းကျိုးဘယ်သူမှမရခြင်းအဲ့တော့ကောင်းတာကိုပဲသူရွေးချယ်လုပ်တော့မှာပေါ့ဒါကြောင့်လူကောင်းဖြစ်နိုင်တယ်လို့ဒီလိုပြောတာပေါ့အေးလူတော်လူကောင်းဖြစ်တယ်ဒါကြောင့်ပေါ့မြတ်စွာဘုရားကကံဤအကျိုးကံဤအကျိုးကိုလက်ခံပြီးတော့ကုသကံအကုသကံဆိုတာလုံးလို့ရတယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်သာသနာပေါင်းကိုဝေဝေးအလွယ်တကူပြီးတယ်အဲ့ဒီလိုမဟုတ်လို့ရှိရင်သာသနာပေါင်းဝိဝိအလိုလေကုန်နဲ့မပေးဘူး။ဒါဗုဒ္ဓဘာသာအခြေခံအကြောင်းတရားတစ်ခု။အဲဗုဒ္ဓဘာသာခေါင်းဖြစ်ဖို့အတွက်ကြတော့ဒီနဲ့တုံ့ညံ့ပြီးတော့ကျင့်ရ။ကံကံကြီးအကျိုးယုံကြည်ယုံမျှမဟုတ်ဘူး။ဗုဒ္ဓံတရဏံကိစ္ဆာမိဘုရားကိုကိုးကွယ်ပါလေ။ဓမ္မံတရဏံကိစ္ဆာမိဓမ္မကိုကိုယ်ဝေရာအဖြစ်အတိမပြုပါတန်ခံတရဏကိစ္စပြီတန်ခါကိုကိုယ်ဝေရာအဖြစ်အတိမပြုပါလေလို့တာဟာဘုရားဘာသာအဖြစ်ခံယူတဲ့စကားလုံးနေမှာပေါ့ဆိုလိုတာကဘုရားရဲ့ဘုရားကိုကိုယ်ဝေတယ်ဆိုတဲ့အဓိပ္ပာယ်ကပါလေအိမ်မော်တင်ထားပြီးပန်းရီချမ်းနေတဲ့ဆက်ကပ်ပြီးခုခေတ်ဆိုရင်ဘုရားရုပ်တုတော်ကိုယ်ဝေတာဘုရားကိုယ်ဝေတာလားလို့ဆိုဒါကအပေါ်ယံပဲတကယ်အနိတ္တရာအဖြစ်ဘုရားကိုကိုးကွယ်တယ်ဆိုတာအာကိုးတာအာကိုးတယ်ဆိုတာဘုရားရဲ့အဆုံးအမကိုလိုက်နာပါမယ်လို့ပြောတာဘုရားရဲ့အဆုံးအမကိုလိုက်နာမှဘုရားကိုးကွယ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့ယုတ်တုကိုးကွယ်တာဘုရားကိုးကွယ်တယ်လို့ပြောလို့မရဘူးနော်ယေဆောဘုရားကကိုယ်ကယုံကြည်တာပါလေယေဆောဘုရားကသူ့ကိုမကောင်းတဲ့အကျိုးမဲ့ဖြစ်စေတတ်တဲ့အကြောင်းတရားတွေကိုမဖြစ်ရအောင်ကောင်းကျိုးချမ်းသာတွေပြီးအောင်ကောင်းကျိုးချမ်းသာတွေရဖို့အတွက်အခြေအနေကောင်းတွေဖြစ်ပေါ်စေဖို့အဆုံးအမဩဝါဒပေးလိမ့်မယ်အဲ့ဒီအဆုံးအမအတွက်ရသော်ဗျာကိုကိုးကွယ်ပါနဲ့အားထားပါနဲ့လို့ဒီလိုဆိုလိုတာနော်ဒီလိုဆိုလိုတာယုတ်တုကိုးကွယ်ခြင်းကိုးကွယ်မကိုးကွယ်ခြင်းနေဘုရားရဲ့အဆုံးအမကိုလိုက်တာဘောကအဓိကဒီလိုပြောတာနော်မြတ်စွာဘုရားကပြိဋိဘသံဃာနေတောင်မှမှာခဲ့တာရှိတယ်။အေးငါ့ကိုပန်းစီမိရေချမ်းတို့နဲ့ပူဇော်တာပူဇော်ခြင်းလို့ဟိုပူဇော်တာမှတ်မယ်မှတ်နေဒါလည်းပူဇော်တာသို့တော့အကောင်းဆုံးပူဇော်မှုတော့မဖြစ်ဘူးတဲ့အကောင်းဆုံးပူဇော်မှုဆိုတာဒါရဲ့အဆုံးအမအတိုင်းလိုက်တာခြင်းသုံးမှအကောင်းဆုံးပူဇော်မှုခေါ်တယ်ဒါကအနန္တဘာဝကြတဲ့ဟာတစ်ခုလေနော်အနန္တဘာဝကြအဲ့လိုမဟုတ်လို့ရှိရင်ဘုရားကိုးကွယ်တာနတ်ကိုးကွယ်တာနဲ့ရောထွေးသွားနိုင်တယ်ဂျပန်နိုင်ငံကိုဗုဒ္ဓဘာသာ introduce လုပ်တဲ့အခါကိုရီးယားဘက်ကနေလာပြီးဂျပန်ကိုဗုဒ္ဓဘာသာစတင်ပြီးတော့ဒီ introduce လုပ်တာပေါ့လေဆက်သွယ်ပြီးတော့လာအဲ့တော့လာတဲ့အခါကျတော့ဂျပန်တွေကဗုဒ္ဓဘာသာကိုအလွယ်တကူလက်ခံလိုက်တာသူတို့ဘယ်ပုံနဲ့တွင်းလိုက်တော့ဆိုဂျပန်ဆိုတာမူလကနတ်ကိုးကွယ်တာရှင်တိုဆိုတာအဲ့တော့နတ်တွေမျိုးမျိုးရှိတယ်မြတ်စွာဘုရားကိုအဲ့ဒီနတ်ထဲကတကူကြီးတဲ့နတ်တစ်ပါးအဖြစ်လူတွေကယုံကြည်ပြီးတော့လက်ခံလိုက်တာဒါကြောင့်မို့လို့သီရိမြင်္ဂမာတော့ကဂျပန်ပမောက္ခပရိုဖက်ဆာတယောက်ကJapanese Buddhism ကိုသင်ကြားပို့ချတဲ့အခါမှာသူကဗာပြောလို့ဆိုအဲ့ဒီတော့ကဂျပန်လူကြီးတန်း80ရှိတယ်။တန်း80ရှိတော့သူပြောတဲ့စကားလုံးလေးကိုမှတ်ပြီးသူကဗာပြောလို့ဆိုဂျပန်နိုင်ငံမှာ Shinto is sin Shinto is Shinto ဘာသာကိုးကွယ်တဲ့လူဘယ်လောက်ရှိလဲတန်း80ဘုရားဘာသာကိုယ်ရဘလောက်ရှိတန်း80ဒီလိုပြောမှုတွေဘာဖြစ်လို့တော့ဆိုရှင်တူကိုယ်ွယ်တဲ့လူကပဲဘုရားကိုကိုယ်ွယ်တယ်ဘုရားကိုယ်ွယ်တဲ့လူကရှင်တူဘာသာကိုယ်ွယ်တယ်ဆိုလိုတာကမူလကိုယ်ွယ်နေချာနတ်ကိုလည်းကိုယ်ွယ်လျက်ပဲဘုရားကိုလည်းနတ်တစ်ပါးအနေနဲ့ကိုယ်ွယ်ရောပြီးကိုယ်ွယ်တဲ့လူဒီလိုဒိဗ္ဗံမျိုးပြောတာနော်အဲ့တော့ကိုယ်ွယ်မှုသတ်စင်ဖို့လိုအပ်တယ်ရမနိုင်ငံလေးပဲဗုဒ္ဓဘာသာမရောက်ခင်ကတော့သဘာဝနဲ့နတ်တွေကိုကိုးကွယ်လာတဲ့အစဉ်အလာတစ်ခုရှိတာပေါ့အဲ့ဒီအစဉ်အလာကိုကျော်လွှားပြီးတော့
မြတ်စွာဘုရားတည်တာလည်းတကယ်ကိုယ်ဝေရအစစ်ဘာကြောင့်ကိုယ်ဝေရဖြစ်တယ်လဲဟိတေပဝတ္တနေနအဟိတာသနေဝတ္တနေနမြတ်စွာဘုရားဟာအကျိုးစီးပွားတွေကိုဖြစ်ပွားစေပြီးအကျိုးမဲ့ဖြစ်စေတတ်တဲ့အကြောင်းတွေကိုဖယ်ရှားပေးနိုင်လို့ဆိုလိုတာဒါအကျဉ်းဉဏ်အဆုံးအမပဲဘုရားအဆုံးအမထဲမှာဒါမလုံးနဲ့ဒါလုံးဆိုတာဟိတေပောတလိနအဟိတာသနေဝတ္တနေနပဲကိုသားသမီးကိုမိဘတွေကဆုံးမတာလဲဒီတိုင်းပဲမော်လားမင်းပဲမသွားနဲ့ဘသူနဲ့မပေါင်းနဲ့ဘယ်လိုနေဘယ်လိုမနေနဲ့ဆိုတာဒါလို့ဒါမလုံးနဲ့ဒီနှစ်ခုပဲရှိတယ်ဆုံးမတာမြတ်စွာဘုရားအဆုံးမလဲဒါလို့ဒါမလုံးနဲ့ပဲဒါပဲဒီနှစ်ခုပဲရှိတယ်အဲ့တော့ဘာလို့လို့ဆိုတော့မလုံးတဲ့နာကိုမလုံးပြီးဖို့နဲ့လုံးတဲ့နာကိုလုံးဖို့ကအရေးကြီးတာဘုလောကလူတွေကတော့မလုံတဲ့နာကိုလုံရင်အပြစ်လို့မြင်မိမဲ့လို့လုံတဲ့နာမလုံခဲနေတဲ့လူကြတော့တိတ်အပြစ်လို့မထင်ကြဘူး။နှစ်ခုစလုံးဟာဓာတ်လူကြီးများအပြစ်ကြီးပဲ။လုံတဲ့နာကိုမလုံခဲနေတာရဲ့မလုံတဲ့နာကိုလုံထားရဲ့အတူတူပဲတဲ့။ဟောကောင်းကျိုးချမ်းသာတွေကဆုံးရှုံးနေနိုင်တယ်။အဲ့တော့မြတ်စွာဘုရားရဲ့အဆုံးအမကိုလူလားလို့ဘုရားရဲ့အဆုံးအမတိုင်းနေထိုင်ပါမယ်လို့ဒီရွေချက်တဲ့ဗုဒ္ဓံသရဏံကိစ္စပြီလို့ဆိုတာ။ဒါဖြင့်ဘုရားဆုံးမနဲ့နေပါမယ်ဆိုပြီးတော့ဘာဆိုရဓမ္မံသရဏံကိစ္စပြီ။ဓမ္မကိုကိုယ်ဝေဟာအနေနဲ့စိတ်ကပ်ပါမယ်ဆို။ဒါဖြင့်ဘုန်းကြီးတို့လည်းဓမ္မကိုကိုယ်ဝေတယ်ဆိုတာ။ဘာလဲ။ဓမ္မကိုယ်ဝေတယ်ဆိုရင်ဘုရားဆုံးမကိုကျင့်သုံးတာပဲ။ကုသိုလ်လုပ်တာဘုရားဆုံးမကိုလိုက်နာတာပဲ။တိလဆောင်တည်တာဘုရားအဆုံးအမကိုလိုက်နာတာပဲဒါနကောင်းမှုလုပ်တာလည်းဘုရားအဆုံးအမကိုလိုက်နာတာပဲလိုက်နာမှုအတိုင်းတာချင်းတော့မတူဘူးပေါ့အဲ့တော့ဓမ္မန္တရဏကိစ္ဆာမိဆိုတဲ့နေရာမှာအစင့်မြင့်ဆုံးဓမ္မကတော့မေတ္တရားနဲ့ဖို့တရားပဲအဲ့ဒီမေဖို့နိဗ္ဗာန်ဆိုတဲ့ဒီလောကုတ္တရာတရားကိုကိုယ်ဝယ်အဲ့ဒီလောကုတ္တရာတရားမှာတန်ရာဝကလွတ်စေနိုင်တာပေါ့အဲ့တော့မြတ်စွာဘုရားရဲ့ဓမ္မကိုကိုယ်ဝေတယ်ဆိုတာပါလေမြတ်စွာဘုရားကဟောတယ်နိအကုသိုလ်ရှောင်ရမယ်ကုသိုလ်ကိုဆောင်ရမယ်စိတ်ကိုဖြူစင်အောင်ထားရမယ်ဆိုဟောအကုသိုလ်ကြီးရှောင်တာဘုရားအဆုံးမှာဓမ္မကိုကိုယ်ဝေတာတခြားလို့ပန်းစီမီတည်တည်ရေချမ်းနေနဲ့ပူဇော်နေတဲ့ကိုယ့်ရဲ့မှုမျိုးမဟုတ်ဘူးပေါ့နော်ဓမ္မကိုလိုက်နာချင်သုံးတာဓမ္မကိုကိုယ်ဝေတယ်လုံးဝတည်းမြတ်စွာဘုရားချီးမွမ်းနေတယ်တမ္မာပฏิပတ္တိအနုတ္တကပူဇာတဲ့ဓမ္မအတိုင်းချစ်ချင်ကြိုးကိုအားထုတ်မှုဟာအကောင်းဆုံးပူဇော်မှုပဲလို့ဒီလိုဒိဋ္ဌိပြောတာပါเนาะအဲ့ဒါကြောင့်လို့ဓမ္မကိုကိုယ်ဝယ်တယ်ဆိုတာဓမ္မအတိုင်းရှင်းသုံးမှမယ်အဲ့တော့ဓမ္မကိုနှစ်ပိုင်းခွဲလိုက်တယ်မနုဿဓမ္မနဲ့ပௌတ္တရိမနုဿဓမ္မမနုဿဓမ္မဆိုတာလူတွေရှင်းသုံးနိုင်တဲ့တဏ္ဏအပြင်ချက်သုံးလို့တွေ့ကိုတဲ့လူတိုင်းလူတိုင်းကိုယ့်ဘာကိုစောင့်တည်ရုံနဲ့ဖြစ်တဲ့တရားကုသိုလ်ကမ္မပဒတရား၁၀ပါးကိုမနုဿဓမ္မကုသိုလ်ကမ္မပဒတရား၁၀ပါးဆိုတာကာယကံကုသိုလ်၃ပါးဝစီကံကုသိုလ်၄ပါးမနောကံကုသိုလ်၃ပါးအဲ့ဒီတရားမနုဿဓမ္မတဏ္ဏပုဂ္ဂိုလ်တိုင်းရနိုင်တယ်ဩတ္တရိမနုဿဓမ္မအကြံအဲ့ဒီမနုဿဓမ္မတဲ့တာလွန်သွားတဲ့စံတရားမေတ္တရားဖို့တရားတဲ့အဲ့ဒါကြတော့ဩတ္တရိမနုဿတဲ့တဏှာဝကလွတ်ဖို့အတွက်ကြတော့ဩတ္တရိမနုဿဓမ္မမပါဘဲနဲ့မရဘူးပေါ့အစင့်မြင့်တရားဆွတ်ထက်တဲ့ဆေးလိုပဲအဲ့ဒီလိုဓမ္မကိုနှစ်ပိုင်းခွဲနားလည်ပြီးတော့တို့တွေတဏှာဝကလွတ်ချင်ရင်တော့ဩတ္တရိမနုဿဓမ္မလို့ဆိုတဲ့စံတရားမေတ္တရားဖို့တရားနောက်ဆုံးမှမဖို့နိဗ္ဗာန်ရမှာတဏှာဝကလွတ်မယ်ဒီတရားကသာတို့အပေလေးပါမကြရအောင်ကဲတင်နိုင်တယ်လို့ဒီလိုရဒီထဲမှာဘုရားကကဲတယ်ဆိုတော့မပါဘူးနော်ဘုရားကအဆုံးကတခြားဘာသာတွေကြတော့ဘုရားကိုတန်တားလိုက်တာနဲ့ကောင်းငင်ပုံကဘုရားကိုဒီအမိနာမတော့ခေါ်ပြီးတော့ဒီဝင်ချတောင်းပန်နိုင်တယ်ပုဖေရှင်လှုပ်ထားတယ်မဖြစ်ပြပူတွေအားလုံးကလွတ်ကင်းသွားတယ်လို့ယုံကြည်ကြတယ်ပေါ့အဲ့ဒီလိုယုံကြည်တဲ့အခါလူတွေဟာလှုပ်ချင်အောင်လုပ်တယ်လှုပ်ချင်အောင်လုပ်ပြီးနောက်ဆုံးကအဖဘုရားသခင်ခွင့်လွှတ်တော်မူပါဆိုတာနဲ့ခွင့်လွှတ်လိုက်လောကမှာတော့ဒီလိုအဖြစ်မျိုးဟာရနိုင်ဖို့အမတန်မှခဲပါတယ်ပေါ့မရနိုင်ဘဲနဲ့ရတယ်လို့ထင်ပြီးတော့တွားရင်နောက်ဆုံးအဆင့်ရောက်တဲ့အခါကဲမဲ့လူဝေးပြီးတော့ဒုက္ခပုံမှန်တယ်အမတန်မှကြောက်စရာကောင်းတဲ့အယူဆလို့ဘယ်လိုပြောမှာပဲ အဲ့တော့တကယ်စစ်မှန်တဲ့အယူအဆကဲ့တင်နေဆိုတာဘယ်သူကကဲ့တင်တိုင်းဓမ္မကကဲ့တင်လက်စော်ရရဲ့အဆုံးမှဖြစ်တဲ့ဓမ္မအတိုင်းကိုကိုယ်တိုင်ချင်းသုံးပါဒီဓမ္မကကိုယ်ကဲ့တင်တယ်လို့သူတို့ပြောတာနော်ဒါကိုဆိုလို့တဲ့တန်ခါတရဏံကိစ္ဆာမိဓမ္မန္တရဏံကိစ္ဆာမိဆိုတာကိုပြောတာတန်ခါတရဏံကိစ္ဆာမိဆိုတာကုသိုလ်လုပ်ဖို့အတွက်အကောင်းဆုံးဖြစ်လို့အနုတ္တရံပုံညာခိတံလောကတကုသိုလ်လုပ်မယ်ဆိုလို့ရှိရင်အကောင်းဆုံးပဲကုသိုလ်လည်းမျိုးလေယာစိုက်ပျိုးမှုအတွက်အကောင်းဆုံးသောကုသိုလ်မျိုးပဲလို့ဒီလိုယူဆပြီးတော့ကိုယ်ပဲဒါအဲ့ဒါကြောင့်မလို့ဖရာတရားတန်ခါရဏသမောကိုကိုယ်ဝစီကချင်းချင်းဘုရားဘာသာအစ်စ်ဆိုတာဖြစ်တာဒါအချင်းကအားဖြင့်လူငယ်လူရဲတွေကတို့ဘုရားဘာသာဆိုတာဘာလဲဆိုတာရှင်းလင်းပြဖို့လိုအပ်တာပေါ့ဒီအခြေခံကိုသိပါ Young Men Buddhist Association ဆိုတာမြန်မာလူငယ်ဘုရားဘာသာအသင်းဆိုတာဒီအခြေခံတရားတွေခိုင်ခိုင်မာမာစောင့်တည်ထားတဲ့ပုဂ္ဂိုလ်မျိုးတွေဒီကနေအစ်မြင်ရှင်ရှင်မန်းကျက်ပန်းတိုင်နဲ့နောက်ဆုံးနိဗ္ဗာန်ဆိုတာဘုရားဘာသာဝင်တို့ရဲ့ပန်းတိုင်ဥတည်ချက်ထားတဲ့နန်းဆုံးလို့သူဆိုတာပေါ့နော်တချို့ဘာသာတွေကျတော့ကောင်းကင်ဘုံကနန်းဆုံးပေါ့အဲဒီမှာလူဝဲဘဝမှာလာခဲ့တယ်ဆိုတာဘဝတစ်ခုမှာလူတွေကကံတရားဆိုတာမြတ်စွာဘုရားကဟောထားတယ်ကံတရားကိုဟောထားခဲ့တဲ့အတွက်ကြောင့်ဘဝတစ်ခုမှာကိုလုံးတဲ့ကံတရားတွေအကျိုးတရားကိုပဲခံစားရကိုပဲခံစားရဖြစ်တော့ကြောင့်ကံတရားဆိုတာအင်တန်မှမိမိနဲ့ဆက်ဆက်ပြီးတော့နေတာဟုတ်ကိုကိုယ်တိုင်လုံးတာဖြစ်တော့ကြောင့်ကိုယ်တန်တာမှာဖြစ်တယ်ကံတရားဆိုတာဘာနဲ့တူလဲလို့ဆိုရင်ကိုယ်ခန္ဓာကိုယ်မှာရှိတယ်ဆိုပါစို့အကုသိုလ်ကံဆိုရင်ယောဂနဲ့တူတယ်ကုသိုလ်ကံဆိုရင်ကျမ်းမာတတ်တဲ့သဘာဝတရားတွေနဲ့တူတယ်ခန္ဓာကိုယ်ထဲမှာရှိနေတဲ့ကျမ်းမာတဲ့ဆဲတွေကုသိုလ်နဲ့တူတယ်မကျမ်းမာတဲ့ဆဲတွေအကုသိုလ်နဲ့တူတယ်အဲ့ဒီကိုယ်တဏ္ဍာမှာဖြစ်တဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းဆဲလေးတွေကြောင်းပြပြီးတော့လူတွေဟာဒီဒုက္ခရောက်တာနဲ့ချမ်းသာတာနှစ်ခုဒီလိုဖြစ်ကြတာဘယ်သူနဲ့မှမသက်ဆိုင်ဘူးကိုယ်တိုင်မှဖြစ်တယ်အဲ့ဒါလိုပဲလူတွေရဲ့စိတ်မှလည်းပဲနန္ဒရားတွေမှာစိတ်ကနေဥဆောင်ရသော်ဘုရားရဲ့အဆုံးမလူတွေရဲ့စိတ်ကိုအဓိကထားပြီးတော့ဆုံးမဒါကြောင့်မို့ mind center လို့နေခြင်းသို့မဟုတ် mind center တည်ခြင်းစိတ်ကိုပုံပုံပြုတ်ပြီးတော့ဆုံးမရသော်ဘုရားအခုကိပညာရေးမှာကျောင်းသားကိုဗဟုပြုပြီးတော့သင်တာတို့စာအုပ်ဗဟုပြုသင်တာတို့ပတ်ဝန်းကျင်ဗဟုပြုသင်တာတို့ပြောနေကြတာရသော်ဘုရားရဲ့သင်ကြားချက်ကတော့စိတ်ကိုဗဟုပြုပြီးတော့သင်တာဆုံးတာလူတိုင်းလူတိုင်းဟာစိတ်ဓာတ်ဆိုတာရှိတယ်စိတ်ဓာတ်ကောင်းမှလူဟာကောင်းတယ်ဒါကြောင့်မို့စိတ်ကိုဗဟုပြုတဲ့အဆုံးမှဖြစ်တယ်ကုသိုလ်ဆိုတာလည်းစိတ်ထဲမှာဖြစ်တယ်အကုသိုလ်ဆိုတာလည်းစိတ်ထဲမှာဖြစ်တယ်အဲ့တော့ကုသဏမှာအကုသိုလ်တွေမဖြစ်ရအောင်စိတ်ကိုဖြူစင်အောင်ထားပြီးကုသိုလ်တရားတွေပွားများရမယ်လို့ဒီလိုဆိုတာအဲ့တော့ယသောတရားလက်ထက်တုန်းကဒီလူမဲဘဝကလာခဲ့တဲ့ပုံစံတွေတခုကြောင့်မှတ်သားဖို့လိုအပ်တယ်။သူကတာဝတိပြေကအမ္တမချမ်းသာကြွယ်ဝတဲ့တတိယသာဖြစ်တယ်။သူတရေတီတဲ့အချိန်ကိုဝရှိတဲ့အချိန်မှာသူရဲ့မိခင်ကဗာရီချင်းချင်းတတ်တယ်ဆိုတော့သူကရှင်သာရိပုတ္တရာကိုကိုးကွယ်တဲ့မိသားစုအဆံဓမ္မချမ်းသာတယ်သူရဲ့ချင်းချင်းကဘာဖြစ်လဲလို့ဆိုရင်ဖိုင်ရည်စွန်းတဲ့အဝတ်ကိုဝတ်ပြီးတော့တန်ဃာတွေကိုသူကဆွန့်ကပ်မယ်ဆွန့်ကပ်ပြီးတော့ဖိုင်ရည်စွန်းတဲ့အဝတ်ကိုဝတ်ပြီးတန်ဃာတွေရဲ့အဆုံးအစွန်မှာတပိတ်ကလေးနဲ့နောက်ငခြင်းသားဟင်းနဲ့ဆွန့်စားခြင်းတယ်ဆိုရင်ဒီချင်းချင်းတက်လို့အဲ့ဒီချင်းချင်းပြေအောင်ဆိုပြီးတော့တန်ဃာတွေပစ်ဆွန်နေကပ်ပြီးတော့တန်ဃာတွေရဲ့နောက်ဆုံးနားမှာနောက်ဆုံးမှာထိုင်ပြီးတော့အဲ့ဒီလိုခံရည်ဆွန်တဲ့အဝတ်ကိုခုခေတ်ဆိုရင်တော့ယောဂီအဝတ်ကိုဝတ်ပြီးတော့တန်ဃာတွေရဲ့နောက်ဘေးကနေပြီးတော့ဆွန်စားတာပေါ့ဓမေစာပေါ့အဲ့ဒီလိုကြမ်းမှချင်းချင်းပြေတော့ตาลีတရားဝေးဖွာလာတဲ့အခါဗာရီထူးခြားတော်သူသူ့အိမ်မှာနေကြတဲ့လူတွေကအရင်ကတည်းညာရင်ညာသွေးတွေထက်မြက်လာကြတယ်ဒီညာရင်ညာသွေးတွေထက်မြက်လာတယ်ဒီလူတွေဟာတက်တက်လက်လက်တွေဖြစ်လာတယ်စိတ်ကူးညာကောင်းတွေကောင်းလာတယ် ဒါကြောင့်ဒီသားလေးမွေးလာတဲ့အခါကနေစပြီးတော့မိခင်ကဒီသားလေးကိုငါသားလေးကတော့အားလုံးကိုပညာရှိအောင်စမ်းဆောင်ပေးနိုင်တဲ့သားလေးပဲသူမွေးလာကြတဲ့ကအားလုံးဟာစိတ်ကူးဉဏ်ကူးတွေရပြီးတော့အသိဉာဏ်တွေထက်မြက်လာတယ်လို့ဒါကိုအကြောင်းပြုပြီးတော့သူ့ကိုပန္တိတအလို့နာမည်ပေးလိုက်တာပါဠိလိုပန္တိတဆိုတာပညာဖြစ်ဖြစ်သူသင်္သာတာပန္တာယတ္တိပန္တိတောဆိုတဲ့ပါဠိစာပေမှာလာတဲ့အတိုင်းဖြစ်ပေါ်လာတဲ့အသိပညာတွေရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုတာအသက်ငယ်ချင်းငယ်ရွယ်စေအရာရာမှာပညာနဲ့စဉ်းစားပြီးတော့လောက်တတ်တဲ့ပုဂ္ဂိုလ်လို့ဒီလိုအမြည်ပေးလိုက်တယ်အဲ့တော့ငယ်ငယ်လေးတွေကရှင်သာရိပုတ္တရာကလည်းအိမ်ကျွရဟန္တာကလည်းနဲ့ဤဆက်တဲ့အခါကျတော့သူ့ကိုအကြောင်းပြုပြီးတော့အိမ်မှာကောင်းမှုတွေအကျဉ်းကျဉ်းလုပ်တယ်ကျဉ်းကျဉ်းလုပ်တော့မိခင်ကြီးမှစိတ်ထဲမှာဘာထားသေးတော့ဆိုဒီကလေးလေးမွေးလာကြတဲ့ကစိတ်ချမ်းသာမှုတွေပူရလာပြီးတော့သူ့စိတ်ထဲမှာကလေးလေးရဲ့ဆန္ဒကိုငါတော့မဟာတာဘူးသူဖြစ်ချင်တာလုပ်ပေးမယ်လို့စိတ်ထဲမှာအဲ့လိုရှိခန္ဓာနဲ့အရွယ်ရောက်တဲ့အခါကျတော့သူကဘာပြောလဲသင်္ကန်းဝတ်ချင်တယ်ပြောနော်သင်္ကန်းဝတ်ကိုစိတ်ထဲမှာရှိတော့သူ့မိကလည်းဝန္တာအာယသူ့ဆန္ဒအတိုင်းပဲအကုန်လုပ်ပေးမယ်ဆိုပြီးတော့အိမ်မှာအလူကြီးအတိုင်းကြီးပေးပြီးတော့အကြောင်းကိုသင်္ကန်းဝတ်ပေးလိုက်တယ်ရှင်သာရိပုတ္တရာကသင်္ကန်းဝတ်တဲ့အခါသင်ပေးတာလေးရှိပြီခေါင်းရိပ်တဲ့အခါမှာစင်ရှင်သုံးသပ်မှုလေးဆိုတာတမအာဖြင့်ကြည့်မယ်ဆိုရင်တော့ဒါကမ္မထမ်းမဟုတ်ဘူးလို့လည်းထင်ရင်ထင်ပဲသိပြီးတော့အရေးပါတဲ့ကုသိုလ်မဟုတ်ဘူးလို့လည်းထင်အောင်တင်လိုက်တယ်သို့တော့အင်တန်မှအရေးပါတယ်လို့ပြောတယ်ကိုယ်ခန္ဓာကိုယ်မှာဆံပင်ရိတ်ချလိုက်တဲ့အခါနော်ဆံပင်လေးတွေကျလာတာကိုကြည့်ပြီးတော့အဲ့ဒီဆံပင်လေးဟာအင်တန်မှယွန်စရာကောင်းတယ်ဆံပင်ဆိုတာအစင်းရောအာပြေရောအနံ့အာပြေရောတရားအာပြေရောယွန်စရာကောင်းတယ်ဆိုတဲ့အတွင်းမျိုးလေးရလာအောင်ရှင်သာရိပုတ္တရာကသင်ပေးတယ်ပေါ့ဒါကဆုလူတာကဘာလို့ဆိုရင်လူတွေကြည့်လေခဏလူငယ်လူရွယ်တွေဟာဘာတွေကိုတတ်မဲ့နေကြတော့ဆိုကိုကောင်းပေါ်ကဆိုရင်လည်းတတ်မဲ့ထားမယ်တတ်မဲ့လို့အကြောင်းအမျိုးမျိုးပြောင်းပြီးတော့ဆံပင်မလှလှအောင်လုပ်ကြတယ်ဆံပင်နေမထောင်ထောင်အောင်ထောင်ရတယ်ဒါဆပင်နဲ့အလှပစိတ်ကူးပြီးတော့လုပ်နေကြတာဆိုဆပင်ပေါ်မှာတတ်မှုထားတဲ့သဘောတွေပါလာတယ်ပေါ့အဲ့ဒါဟာပြောမယ်ဆိုလို့ရှိရင်တွေ့တာမှုတစ်ခုလို့ပြောပါအဲ့ဒီတွေ့တာမှုကြောင့်မဖြစ်နိုင်ဘူးဒီဆပင်ဟာကိုလုတ်တဲ့အတိုင်းဖြစ်မလာဘူးဆပင်ပြည့်စည်သွားရင်သူဘာဖြစ်မလဲတောကဖြစ်လာမှာပဲပေါ့ Where there is attachment there is worry ဆိုတဲ့စကားတိုင်းနဲ့သူကတွေ့တာတဲ့နေရာမှာတောကဆိုတာလားအဲ့တော့အကောင်းမလားနော်တွေ့တာမှုရှိရင်တွေ့တာမှုနေရာမှာတောကဆိုတာဝင်လားတောကဆိုတာရင်ထဲမှာပူလောင်ခြင်းပဲမကောင်းတဲ့ခံစားမှုခံစားရတယ်ဝမ်းနေတယ်ကြေကွဲတယ်တောကဖြစ်တယ်ဆိုရင်လည်းအဲ့ဓာတွေကိုဖြစ်ပေါ်စေတတ်လို့တွေ့တာမှုကိုမကောင်းဘူးလို့ဒီလိုပြောအဲ့ဒီလိုစပင်းရိုက်တဲ့အခြေအနေကနေစပြီးတော့ခန္ဓာကိုယ်မှာသိတာမြင်တာတဲ့ခန္ဓာကိုယ်အပေါ်ယံကစံပင်မွေးခြင်းခြေသက်လက်သက်သွားအရေးဆိုတဲ့ဟာလေးမတည့်မတည့်ညွန်စွဲဖြစ်မှုကိုစဉ်စဉ်ချင်းစဉ်းစားစီတယ်ပေါ့အဲ့ဒါကြောင့်ဒီကွင်လေးဟာသာသနာပေါ်ဝင်လိုက်တဲ့အချိန်ကနေစပြီးခန္ဓာကိုယ်မမြဲတဲ့သဘောတွေကိုစဉ်ချင်းစဉ်းစားတတ်လာတယ်တင့်တယ်မှုမရှိဘူးဆိုတာကိုစဉ်ချင်းစဉ်းစားတတ်တာဒါကကမ္မထံပေးတဲ့သဘောပဲပေါ့လောကလူတွေဟာကိုယ်နဲ့အနီးဆုံးကပါလဲလို့ဆိုရင်ကိုယ်ခန္ဓာကိုယ်ပဲပေါ့ကိုယ်အနီးဆုံးဆိုတဲ့အခါမှာလူတွေဟာကိုယ့်ကိုယ်လှဖို့လဲပြင်ကြတယ်ကိုယ့်ကိုယ်လှတာဘာအတွက်တော့ဆိုရင်ကိုယ်ကိုယ်တိုင်လည်းသဘောချဖို့နဲ့ကိုယ့်မြင်တဲ့ပုဂ္ဂိုလ်တွေသဘောချဖို့ကြီးရဲ့ချက်တစ်ခုရှိအဲ့တန်းတန်းပြန်ပြန်နေတဲ့လူလည်းရှိကောင်းရှိမှာပေါ့သို့တော့လှအောင်ပြင်နေဆိုတဲ့ကသူများတွေကလည်းကိုယ့်သဘောချစေခြင်းနဲ့ကိုယ်ကိုယ်တိုင်ကလည်းသဘောချလဲဆိုရင်တွေ့တာမှုအခြေခံတယ်ပေါ့အေးကိုကလည်းပဲတန်တန်ပြန်ပြန်ကြိုက်တော့ကိုခန္ဓာပေါ်မှာတွေ့တာတဲ့လူတယောက်ဟာသူများခန္ဓာကိုယ်ပေါ်မှာလည်းသွားတွေ့တာမှုတွေဖြစ်တယ်ပေါ့အဲ့တော့ကိုခန္ဓာပေါ်မှာယွန်ရှာမုန်တီးတဲ့ပုဂ္ဂိုလ်တယောက်ဟာယွန်ရှာလာတဲ့ပုဂ္ဂိုလ်တယောက်ဟာသူများခန္ဓာကိုယ်လည်းပဲယွန်ရှာတယ်ဆိုတဲ့ဟာမျိုးဖြစ်လာတယ်ပေါ့အဲ့ဒီလိုဖြစ်လာမှကိုခန္ဓာကိုယ်မတွေ့မှ သူများခန္ဓာကိုယ်ပေါ်မှာမတွေ့ဘူးဆိုတာလာတယ်ပေါ့။လို့မဟုတ်ရင်ကိုယ်ခန္ဓာကိုယ်တွေ့တဲ့ပုဂ္ဂိုလ်တွေ့တာတဲ့ပုဂ္ဂိုလ်သူများခန္ဓာကိုယ်တွေ့နေတွေ့တာမှုတွေရှိနေပါမယ်တဲ့။အဲ့တော့ဒီသဘာဝတရားကိုဖယ်ရှားဖြစ်ဖို့လောဘဆိုတဲ့တွေ့တာမှုတွေကိုဖယ်ရှားဖြစ်ဖို့တဏှာဆိုတဲ့တရားရာဂဆိုတဲ့တရားတွေကိုဖယ်ရှားဖြစ်ဖို့ဒီ32ကုဋ္ဌာသခန္ဓာကိုယ်နဲ့ပတ်သက်တဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ကျွန်းစပွဲကောင်းတဲ့အရာတွေကိုဆင်ញင်သုံးသပ်ခိုင်းပါအဲ့ဒါလို့ねဒီကွင်လေးခြေကမျိုးစေ့ရပြီယဟန်ဒီကွင်ဘဝ9နှစ်အရွယ်လေးနဲ့ရောက်ပါတယ်စဉ်းစားကောင်းစဉ်းစားမိကြလိမ့်မယ်ခုခေတ်9နှစ်ကလေးလေးဟာဒီလိုအသိဉာဏ်မျိုးရနိုင်ပါမလားလို့ပညာဉာဏ်ရင့်ကျက်တဲ့ပုဂ္ဂိုလ်ဟာဒီနေ့ခေတ်မှာတော့ပဲကလေးငယ်လေးတယောက်ကဆယ်တန်းပုံစံဖြေတာတော့ဘာလို့ပါလောကမှာထူးဆန်းတာလေးရှိတာပဲအဲ့တော့အသိဉာဏ်ထွက်ပြက်လာတဲ့ပုဂ္ဂိုလ်တရားရဲ့အသိဉာဏ်လူကြီးတဲ့ပုံပြီးတော့သိနေတာမျိုးတွေရှိတယ်နော်ဒါအကြောင်းမကင်းဘူးပေါ့ခိုင်ပါတဲ့အကြောင်းတစ်ခုရှိခဲ့တယ်ပေါ့အေးအဲ့လိုနေရင်ကနေပြီးတော့နောက်ကြတော့ဒီကွင်လေးဆုံးမသွားတဲ့အခါမှာသူ့ဆရာရှင်သာရိပုတ္တရာနဲ့သူဆုံးမသွားတာကလေးဆိုတာမေးတတ်တဲ့ဝါသနာရှိတယ်ပေါ့တမန်ကလေးတွေတောင်မှပေးတာဆုံးကဝင်သွားတဲ့အခါကျတော့လမ်းမှာဘာတွေတွေ့လို့ဆိုရေမြောင်းကြီးတွေတွေ့ရေမြောင်းကြီးတွေတွေ့တဲ့အခါကျရှင်သာရိပုတ္တရာမေးတယ်ရှင်ပြဒီရေမြောင်းကြီးတွေဘာလုပ်တာတော့ဆိုဟောဒီရေမြောင်းကြီးတွေကရေမရှိတဲ့နေရာတွေ့ပြီးတော့ယူတာပေါ့ဒါပြင်ရေတွေကစိတ်ရှိသလားစိတ်မရှိစိတ်မရှိတဲ့ရေတောင်မှကိုသွားချင်တဲ့နေရာသွားစေချင်တဲ့နေရာသွားအောင်လုပ်လို့ရသလားဆိုရတာပေါ့အကလေးလေးကကတ်ကတ်တက်လေးတွေမေးတာနော်ရှင်သာရိပုတ္တရာနဲ့ဖြေအခုခေတ်မှာလည်းဒီလိုပဲတချို့ကလေးလေးတွေကသိချင်စိတ်တွေရှိကြတယ်ပေါ့အဲ့လိုရေမြောင်းနဲ့ပတ်သက်ပြီးတော့သူကြည့်တယ်နောက်တစ်ခါမြို့အနီးမှာရောက်တဲ့အခါကျတော့ဘာလုပ်လဲဆိုရင်ညားတယ်နေဘူးညားတွေကိုတတ်ပြီးတော့နော်ဖြောင်းအောင်မိခင်ပြီးတော့ညားဆိုတာဖြောင်းနေမှတန်တမတ်ပါစူးတာအဲ့တော့အဲ့ဒီညာကိုမိခင်ပြီးတော့ဖြောင်းအောင်လုပ်နေတာတွေကိုကြည့်တော့တွေ့တဲ့အခါမေးပြန်ရှင်မယားဘာလုပ်ကြတာလဲအေးညာကနေဖြောင်းအောင်မိနဲ့ကင်ပြီးတော့ဖြောင်းတန်းအောင်ပြင်ပေးတာပေါ့အဲ့တော့စိတ်မရှိတဲ့ညာကိုလည်းပြင်လို့ရတာရတာပေါ့ကိုရင်တို့ရှင်သာရိပုတ္တရာကဖြေတယ်ဟောနောက်တစ်ခါဘာသွားတွေ့တော့ဆိုလက်သမားတွေလှဲတို့ဘာတို့လုပ်နေတယ်လှဲဘင်းနေလုပ်နေတယ်လက်သမားတွေတွေ့တဲ့အခါကျတော့ရှင်ဗျာသူတို့ဘာလုပ်ကြတာ။အော်တစ်သားတွေကိုသူကြိုက်တဲ့ပုံစံထွက်အောင်ပြပြနေကြတာဆို။ဒါဖြင့်တစ်သားတွေကစိတ်မရှိပဲနဲ့လူပြင်းတဲ့အတိုင်းအကုန်ရအလားဆို။ရတာပေါ့ကိုရင်။သူကလုံးလို့ရတာပဲလို့။ဒီမင်းကုန်းလေးတွေကတာမန်ပုဂ္ဂိုလ်တွေအတွက်ကြတော့ဘာမှတန်ဖိုးရှိချင်မှရှိမှာပေါ့။သူကြတော့တန်ဖိုးတွေဖြစ်သွားတယ်။ဒါသူ့အတွက်ကမ္မထာအထုဖို့အတွက်အခြေခံအကြောင်းတရားတွေရတာ။ဒါကြောင့်လောကကြီးမှာအမှတ်တမဲ့မနေရဘူးစဉ်းစားဉာဏ်ဆိုတာမှန်ကန်စွာအတွေးတွေကိုတွေးနိုင်မှမှန်ကန်တဲ့အသိဉာဏ်ရနိုင်ပေါ့ဒါကြောင့်မှန်ကန်သူတွေးတယ်မတွေးနဲ့အေးစိတ်မရှိတဲ့ရေတောင်မှပဲကုလိုတလိုသွားအောင်ခိုင်းလို့ရတယ်နော်စိတ်မရှိတဲ့ဒီမြားတံကိုလည်းကုလိုတလိုဖြောင်းအောင်လုပ်လို့ရတယ်စိတ်မရှိတဲ့အသားတွေတက်မဲ့အသားတွေကိုလည်းတက်သားတွေကိုလည်းကိုယ်လိုချင်တဲ့ပုံစံရအောင်တွင်းလို့ရတာငါကစိတ်ရှိသူဖြစ်တဲ့နဲ့ငါ့ကိုကိုကြိုက်တဲ့ပုံစံဘာလို့တွင်းလို့မရမှာလဲတွင်းလို့ရရမယ်ဟောဒီအတွေးမျိုးတွေးလာတာနော်အဲ့ဒီအတွေးမျိုးတွေးဖို့လိုတယ်တွေးဖို့လိုတယ်အနှုတ်ဆိုရင်ကိုကဘာမှအသုံးမချတဲ့လူတယောက်လည်းဖြစ်နေတာပတ်ဝန်းကျင်ကိုတွေးတတ်အဲ့လိုတွေးတတ်လာတဲ့အခါကျတော့ဒီကိုယ်ရည်ကအရှင်မရတဲ့တပည့်တော်ဒီလိုပြင်နာတွေတွေ့တော့တပည့်တော်လည်းကိုယ့်ကိုအကောင်းဆုံးဖြစ်အောင်လုပ်ချင်တယ်။တပည့်တော်ဆွမ်းကမလိုက်တော့ဘူး။ကျောင်းမှာပဲနေချင်တယ်ဆိုတော့ရှင်သာရိပုတ္တရာအခွင့်ပြုလိုက်တယ်။အဲ့တော့သူကျောင်းပြန်သွားတယ်။ပြန်သွားတော့ဆရာကသင်ထားတဲ့ကမ္မထံပေါ်မှာသူ့စိတ်ကိုသူဘယ်လိုလုပ်ရမလဲဆိုတာနားလဲပေါ့နော်။အဲ့တော့သူ့စိတ်ကိုသူ့ကိုယ်သူဆုံးမပြီးတော့ကမ္မထံအထုတ်တယ်။ဘာကမ္မထံအထုတ်တယ်လို့စာထဲမှာမဖော်ပေမဲ့လို့ကမ္မထံဆိုတာနော်ဝိပဿနာကပ္ပထာဆိုတာကုသဏမှာရှိတဲ့ယုတ်တရားနဲ့တရားကိုပဲရှုမှတ်ရတာဖြစ်တယ်။တခြားဟာကိုရှုရတာမဟုတ်ဘူးပေါ့။ အဲ့တော့ကိုယ်တဏ္ဍာမှာရှိတဲ့ယုတ်တရားဆိုတာမျက်စိနားနာလျှာကိုမျက်စိနဲ့မြင်ရတဲ့အဆင်းနားနဲ့ကြားရတဲ့အသံနှာခေါင်းနဲ့နားချူရတဲ့အနံ့ခန္ဓာကိုယ်နဲ့အထိတွေ့ရတဲ့အထိတွေ့ဒါတွေဟာယုတ်တရားတွေပဲအဲ့ဒီမျက်စိနဲ့အဆင်းနဲ့ဆုံလိုက်လို့မြင်လို့သိတဲ့စိတ်လေးကြတော့နန္တရားဟောယုတ်တရားနဲ့နန္တရားအသံနဲ့နားနဲ့ဆုံပြီးလို့ကြားလိုက်တဲ့ကြမ်းမှန်သိလိုက်တဲ့စိတ်ကြတော့နန္တရားနှာခေါင်းနဲ့အနံ့ရှူလို့နာမန်းသိလိုက်တဲ့စိတ်လေးကနန္တရားလျာနဲ့အရသာထီလို့အရသာကိုသိတဲ့အခါကျတော့နန္တရားခန္ဓာကိုယ်နဲ့ဒီထီစရာအာယုံနဲ့ထီလိုက်လို့ထီမှန်းသိတာလေးကျတော့နန္တရားဟောရုပ်နဲ့နာနဲ့နှမျိုးပဲရှိတယ်။တေချာစဉ်းစားကြည့်တရားနာနေတဲ့အချိန်မှာထိုင်းနေလို့ရှိထိုင်းနေတဲ့ရုပ်ကြီးကကိုယ်သိတာမဟုတ်ဘူးနော်သိတာမဟုတ်ဘူးအောက်ကထိုင်တဲ့ကျမ်းပြင်ကလည်းကိုယ်ကိုသိတာမဟုတ်ဘူးသိနေတာကသူလဲဆိုရင်အဲ့ဒီရုပ်တွေကိုပြီးပြီးတော့ဖြစ်နေတယ်နန္တရားကသာသိနေတာဟောသိတာနဲ့မသိတာနှစ်ခုပေါင်းဆက်ထားတယ်ဆိုတဲ့သဘောလေးကိုစဉ်းကျင်စဉ်းစားကြည့်ရမှာပေါ့အဲ့ဒါလို့စဉ်းကျင်စဉ်းစားကြည့်တာတမန်အားဖြင့်တော့စဉ်းကျင်လိုက်တဲ့အချိန်လေးမှာဩအသိစိတ်နဲ့နန္တရားနဲ့ယုတ်တရားဒီနှစ်ခုသာပဲရှိတာပါလားလို့ဒီလိုမြင်လိုက်တဲ့အခိုက်လေးဟာယုတ်နဲ့နှမျိုးပွဲသွားတဲ့နာမရူပပရိစ္ဆေဒဉာဏ်ရဲ့အခြေခံလမ်းစဖြစ်သွားတာပေါ့အဲ့ဒီအခြေခံလမ်းစအမြတမကြီးမားတဲ့တမ္မာဒိဋ္ဌိဆိုတဲ့အသိဉာဏ်ပွင့်ဖို့အတွက်မျိုးစေ့တစ်ခုပဲပေါ့ဒါကြောင့်မို့ဒီကိုယ်လေးကလည်းကြောင်းပြန်ပြီးတော့သူကတရားထုတ်တယ်တရားထုတ်တယ်ဆိုတာအခုပြောတဲ့အတိုင်းထိုင်းနေရတယ်အတိစိတ်ဆိုရင်နန္တရားနဲ့အတိစိတ်ကိုမြည်အတိစိတ်ကမြည်ပြီးတော့ဖြစ်နေတဲ့ဒီယုံရုပ်တရားဒီနှစ်ခုတည်တည်ချာချာသိရှုရင်ရှုရင်ကနေဒီယုံတရားနန္တရားမမြဲတဲ့သဘောတွေကိုသိလာသိလာရကနေပြီးတော့ဉာဏ်ဝိပဿနာဉာဏ်အစင့်စင့်တက်ပြီးသူဟာရှင်သာရိပုတ္တရာဆွမ်းကကြွားနေတဲ့အတွင်းလေးမှာပဲသူကသောတပတိမေသောတပတိဖို့ငရဂမိပဲနဂရမိဖို့နာဂမိပဲအတ္တနမိဖို့ထီအောင်ရောက်ရှိသွားတယ်တဲ့နော်ငယ်အမတမငယ်ပြီမဲ့လို့စိတ်ကိုတည်ငြိမ်အောင်ထားပြီးတော့ရှိမှလိုက်တဲ့အခါထူးခြားတဲ့အမြင်လေးတွေဟာဖြစ်ဖြစ်ဖြစ်ဖြစ်ဒီတိုင်းနေရင်တော့ထူးခြားတဲ့အမြင်မရနိုင်ဘူးကိုယ်ကိုယ်တိုင်လည်းလှုပ်ဆန်းကြည့်ပေါ့ထူးခြားတဲ့အမြင်လေးတွေဆိုတာအလုံးလုံးရာကနေဖြစ်ပေါ်လာတာပေါ့အေးဒါကြောင့်မလို့အဲ့ဒါလို့ထူးခြားတဲ့အမြင်လေးတွေကိုရတာပြီးနောက်ဆုံးမှာရှင်သာရိပုတ္တရာမထေရကပြန်လာလို့ကျောင်းဘုရားရတဲ့အခါကျတော့မြတ်စွာဘုရားကဒီကိုယ်ရင်လေးတရားအထုတ်နေတာရဟန္တာမဖြစ်သေးလို့အချိန်နည်းနည်းလေးတန့်သွားအောင်ရှင်သာရိပုတ္တရာကိုမေးခွန်းနေမေးတယ်နောက်ဆုံးကြတော့ရှင်သာရိပုတ္တရာကမိဂုံးတွေကိုဖြည့်တယ်ပေါ့။သာရိပုတ္တရာဘာရခဲ့လဲဆိုအရှင်ဘုရားအာဟာရရခဲ့ပါတယ်။အဲ့ဒီအာဟာရကဘာကိုထုတ်လုပ်တာလဲဆိုတော့ခံစားမှုဝေဒနာကိုထုတ်လုပ်ပါတယ်။အဲ့ဒီခံစားမှုဝေဒနာကဘာကိုထုတ်လုပ်တာလဲဆိုရင်ခန္ဓာကိုယ်ရဲ့ရုပ်အစင်းအင်္ဂါကိုထုတ်လုပ်ပါတယ်။အဲ့ဒီရုပ်အစင်းကဘာကိုထုတ်လုပ်တုံးဆိုရင်ချမ်းသာမှုအထည်အတွေ့ကိုထုတ်လုပ်ပါတယ်လို့ဒီလိုမေခွန်းနဲ့အဖြစ်ရှင်သာရိပုတ္တရာဖြင်းနေရင်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုမေခွန်းနဲ့မေးပြီးတော့ခိတ္တခဏဆိုင်ငံ့ထားရင်ကနေပြန်သွားတော့ကိုယ်ရင်လေးတရားအထုတ်တာအဲ့ဒီအချိန်မှာရဟန္တာဖြစ်သွားတယ်ရှင်သာရိပုတ္တရာလည်းရောက်သွားတယ်တကားခေါက်ဆုံးကျွေးတယ်ပေါ့ဒီအချိန်ပဲဆိုတော့အဲ့တော့ဒီကိုယ်ရင်လေးဟာတက်တော့ထူးခြားပြီးတော့ခုနှစ်နှစ်အရွယ်လေးမှာအခုလိုထူးခြားတဲ့အနေအထားမျိုးကိုရောက်လာတာသူကဘယ်လိုမြင့်မြတ်တဲ့အလုပ်တွေကိုလုပ်ခဲ့တာလဲလို့ဆိုလို့ရှိရင်ကတ္တဗာမြတ်စွာဘုရားလက်ထက်တုန်းကသူဟာတကယ့်ကိုလူပွဲတယောက်ပဲအစင်းရဲဆုံးလူတယောက်ညမပြေမာတော့သူ့ကိုမဟာဒုက္ခလို့ခေါ်နေကြတယ်နော်မဟာဒုက္ခတအစင်းရဲဆုံးလူလို့အဓိပ္ပာယ်ရတယ်ပေါ့ရှင်းတဲ့အခါမှာပါဠိကဒုက္ခတဆိုတော့ဒုရဲ့ကံရဲ့နှလုံးရဲ့တောင်းပန်မှုရဲ့ဘာဒုက္ခတာအစင်းရဲဆုံးဘဝကိုရောက်နေတဲ့ပုဂ္ဂိုလ်တရားသူ့ရဲ့ဆင်းရဲတဲ့လူမရှိဘူးအဲ့ဒီမျိုးမှာအဲ့ဒီလိုဆင်းရဲတဲ့ဘဝမှာသူနေရတဲ့အခါမှာသူကတာမန်လူတယောက်ပဲအဲ့ဒီတာမန်လူတယောက်ဘဝကနေပြီးတော့အခုထူးခြားတဲ့ခုနှစ်နှစ်အရွယ်မှာရဟန္တာဘဝတာပြီးတော့ရောက်ရဖျားနှစ်ဆူရဲ့အကြာ ကတ္တဝဘုရားလက်ထက်ကပါရမီတွေဖြည့်ခဲ့တာကောရဝမြတ်စွာဘုရားလက်ထက်ကြတော့ဉာဏ်ရည်ထက်မြက်တဲ့ပန္တိတသာမဏေဆိုတဲ့ခုနှစ်နှစ်အရွယ်ယဟန္တာလေးလာပြီးတော့ဖြစ်တာပါဠိလိုဖြည့်ရတာတော့လို့ဆိုခုနကကံကံဤအကျိုးဆိုမတမ်းမှထင်ရှားတယ်သူရဲ့ဘဝဘယ်သူကဖန်တီးပေးလိုက်တာလဲဆိုကံကနေဖန်တီးပေးလိုက်သူကအလုံးစင်းရဲ့တော့ကတ္တဝမြတ်စွာဘုရားတရားမှာပြိဿတ်တွေကိုတရားဟောတယ် အဲ့ဒီကတော့မြတ်စွာဘုရားဟောတဲ့တရားလေးကိုအနှစ်ချုပ်ပြီးတော့ပြောထားတာမာလဲလို့ဆိုရင်ဒီကုသကောင်းမှုနဲ့ပတ်သက်ပြီးတော့ဟောထားတာအေးတချို့လူတွေကအဲ့တချို့လူတွေကကိုးစားလှူတယ်သူများကိုတိုက်တွန်းနှိုးဆော်ပြီးတော့မပေးဘူးတဲ့နော်ကိုယ်ဘိတ်ဆွေသင်္ဃာတွေတိုက်တွန်းနှိုးဆော်မှုမလုပ်ဘူးတဲ့ကိုးစားလှူတယ်အဲ့ဒီပုဂ္ဂိုလ်မျိုးတွေက ကိုယ်သာလှူပြီးပုဂ္ဂိုလ်ဖြစ်လျာဘဝမှာစိစိအဥ္စရာတော့ရပါရဲ့အတိုင်းမဲ့အချမ်းယံမရှိဘူး။ဟောတာပြင်ခဏခဏလူတွေမှာလည်းပဲတတိယကြီးတွေသာသမီမထွန်းကားတာလေးလို့နော်အချမ်းယံမရှိဘဲနဲ့တယောက်တည်းနေရတာလို့ဒါမျိုးရှိတာပဲ။အဲ့တော့ကိုယ်သာလှူပြီးတော့ပစ္စည်းဥ္စရာတော့ပေါ်ပါရဲ့အချမ်းယံသာသမီမရှိဘူးဆွေမျိုးသားချင်းနဲတဲ့ပေါ့။အဲ့ဒီလိုဖြစ်တယ်။နောက်တချို့ကြတော့ သူများကတိုက်တွန်းတဲ့ကိုကမလှဘူးတဲ့အဲ့ဒီလူကြတော့အချမ်းယံတော့များပါရဲ့ပစ္စည်းဥစ္စာနဲ့ပါတယ်ဟောတချို့ဆင်းရဲတဲ့ပုံကိုယ်တွေသာသမီတွေထွန်းကားတာအများကြီးပဲဒါပဲစာဝတ်တွေကမပြည့်စုံဆင်းရဲပင်မနဲ့ပေါ့ဟောတချို့ပုံကိုယ်တွေကြတော့ကိုယ်တိုင်လည်းမလှဘူးသူများလည်းမတိုက်တွန်းဘူးဆိုတဲ့ပုံကိုယ်တွေကြတော့ဒီပွေးလာတော့လည်းတစ်ခေါင်ကျွဲ့ပဲเนาะ ဆင်းရဲတာလည်းလွန်နေတာပဲဆိုတဲ့အနေထားမျိုးရောက်နေတယ်အဲ့တချို့ပုံကိုယ်တွေကြတော့ကိုယ်တိုင်လည်းလှူတယ်သူများကိုလည်းတိုက်တွန်းတယ်ဆိုတဲ့ပုံကိုယ်တွေကြတော့ကိုယ်တိုင်လှူခဲလို့လည်းချမ်းသာကြွယ်ဝမှုရသူများကိုတိုက်တွန်းသည့်အတွက်ကြောင့်လည်းအချမ်းယံများပြမှုကိုရတယ်လို့ကတ္တဝဘုရားကအတူချုပ်ဒီတရားလေးဟောတာတရားဝဲမှာပါတယ်တခါတရားကတိတ်တဘောကြသွားပြီးတော့ဆရာတရားဝဲပြီးတဲ့အခါဘုရားလျှောက်တဲ့ န်းက2000ရှိတယ်အဲ2000ကလုံးအကုန်လုံးတပီတော့ပင့်ပါမယ်ဆိုပြီးအဲ့ဒါကပင့်သွားပြီမြို့ထဲမှာလိုက်ပြီးတော့ organize လုပ်တယ်ပေါ့တမာတပက်က organize ဟာပေါ့လိုက်ပြီးတော့သူကတန်ခါရီစက်ခါဆုံးလာပင့်ထားတယ်ကိုတက်နိုင်တဲ့လောက်တောင်းဝန်ယူကြပါ7ဘတ်တက်ရင်လည်း7ဘတ်2ဘတ်တက်နိုင်2ဘတ်5ဘတ်တက်နိုင်5ဘတ်နဲ့ဆိုချမ်းသာကြွားတဲ့ပုဂ္ဂိုလ်တွေက100 200အဲ့ဒါလိုတောင်းဝန်ယူကြတယ်တမျိုးလုံးလိုက်လံပြီးတော့နှိုးဆော်တယ်နှိုးဆော်တဲ့အခါကျတော့လမ်းမှာအတော်ဆင်းရဲတဲ့လူဝဲတစ်ယောက်နဲ့တွေ့တယ်လူဝဲတစ်ယောက်နဲ့တွေ့တဲ့အခါကျဆိုသူကတိုက်တွန်းနှိုးဆော်တယ်အေးတကယ်ချင်းမင်းရောတန်ခါတစ်ပါးလောက်ဆုံးမကတ်နိုင်ဘူးလားပေါ့ဟာတန်ခါဆိုရင်ဆုံးကတ်နိုင်မှာကျွန်တော်ကလူဝဲပဲဘာမှရှိတာမဟုတ်ကျွန်တော်စားတဲ့အစာဘုန်းကြီးကပဲစားမယ်ပေါ့သူကတည်းပြောတယ်မဟုတ်ပါဘူးသင်စင်လာကြည့်ပေါ့ဒီမျိုးတွေမှာချမ်းသာတဲ့လူတွေအများကြီးရှိတယ်ပေါ့အဲ့ဒီချမ်းသာတဲ့လူတွေကဟိုဘွားတော့ကလူခဲလို့ချမ်းသာတာမင်းမလူခဲလို့ရှိရင်မလူခဲဘူးဆိုရင်မင်းထီးတဲ့ပိုဆင်းရဲမှာပေါ့ခုလိုကြုံရိုက်တဲ့အခါမှာဘာပဲဖြစ်ဖြစ်မင်းအလှဒါနတစ်ခုအလုပ်လုပ်ပြီးတော့ရလာတာနဲ့ပေါ့ငယ်ငယ်လူလို့ရပါလို့ဆိုဘုရားကအားတက်တယ်ရောဖြစ်သွားအဲ့ဒီလူမွေးကအတက်တရဖြစ်သွားပြီလားယဟန်တပါးကိုသူ့အတွက်ထားပါလို့ဆိုပြီးဆင်းမခံနေထားတယ်သို့တော်တပါးတည်းဆိုတော့ဟိုလူကဆင်းမမှတ်ပဲနဲ့ထားလိုက်တယ်အဲ့သူကလည်းဝန်တာအာရယဟန်တပါးဆုံးခံရမယ်နောက်ရဆိုပြီးအလုတ်လိုက်ရှာအလုတ်လုံးနေကြတထေးကြီးအိမ်သွားတထေးကြီးကလည်းလက်ထင်ကတန်ခါ3နေရဆုံးခံဆိုတော့သူကအလုတ်သွားတောင်းတယ်မင်းဘာလုပ်လဲခိုင်းတာလုပ်ပါမယ်ဆိုတော့လက်ဖြင့်ကတန်ဃာတွေအတွက်ဆွန့်ချက်မယ်အဲ့ဒါကြောင့်မလို့မင်းထင်းခွဲလို့ဆိုကောင်းပါပြီဆိုပြီးတော့အာရပါရအဲ့ဒီလေးကိုပျော်ပျော်ကြီးထင်းနေခွဲပြီးတယ်တထေးကြီးကသဘောကျပြီးတော့သူဘောနပ်ဆိုပေးလိုက်တယ်နော်တုတ်ထိဒါယလို့ခေါ်တယ်အပူစုကိုပေးလိုက်အဲ့တော့သူသဘောတွေကျအပူစုဆန်နေပဲနေပေးလိုက်တယ်နောက်တခါသူ့အမျိုးသမီးကိုသွားပြောတယ်သူ့အမျိုးသမီးကလည်းဝန်တာအာရဖြစ်ပြီးတော့တထေးကြီးအိမ်ကိုသွားပြီးတော့သူကလည်းအလုပ်သွားတောင်းတော့ခိုင်းတာလုပ်ပါမယ်ဆိုတော့မောင်းထောင်းတာပေါ့ခုခေတ်လူဆန်းစဘာကျိတ်ဆက်တွေကလည်းရှိတာမှာပေါ့မောင်းထောင်းတာစဘာကိုမောင်းထောင်းအဲ့ဒီမောင်းထောင်းတဲ့အလုပ်ကိုလုပ်တော့သူ့ကိုလည်းပဲ စာရင်းငယ်ပေးလိုက်တယ်ပေါ့သူတို့လက်ရောက်ပေါင်းလိုက်တဲ့အခါတန်ဃာတစ်ပါးဆုံးကပ်ဖို့ရတဲ့အခြေခံတွေရတော့အဲ့ဒီကနေပြီးနောက်ဆုံးမှာဒီလူကအလုတ်ထွက်ရှာရင်ကနေဆုံးကပ်မဲ့နေပါလေမဲ့ခင်းသီးရင်းရဲ့လိုက်ရှာရင်ကနေပြီးတော့စိတ်ကမ်းကြီးတစ်ခုမှာတငါးတဲ့တယောက်ကငါးတွေဖမ်းပြီးတော့ပုံထားလာပုံထားတဲ့အခါအကောင်ကအမျိုးမျိုးအရွယ်စားကအမျိုးမျိုးဖြစ်နေတော့အလုတ်လုပြီးမဲ့လူလိုလာတော့သူ့ကိုမြင်တဲ့အခါခေါ်ပြီးတော့သူ့ကိုငါးတွေကိုတွဲခိုင်းတယ်ပေါ့ဒါကငါးမူတယ်ဘဏ္ဍကောင်ဟိုအားကတမတ်တံဘဏ္ဍကောင်ပေါ့အဲ့ဒီခေတ်ကအတုံးတယ်ဒါကတချက်တံဘဏ္ဍကောင်ဆိုပြီးငါးရွဲတွေတွဲခိုင်းလိုက်တာအဲ့ဒီလိုငါးရွဲတွေတွဲသူကလှုပ်ပေးလိုက်တဲ့အခါနောက်ဆုံးမှငါးရွဲတွဲကလောက်ခအနေနဲ့ငွေချင်းကောင်တေးကောင်သူ့ကိုပေးလိုက်တယ်အဲ့ဒါလေးနဲ့အင်္ဂါတွေဆွတ်ကပ်ဖို့ဆိုပြီးတော့ချက်ပြုတ်တာဒါအင်္ဂါမှမွဲတဲ့ဘဝကဒီလှုပ်လှုပ်ပြီးတော့သူကစိတ်အားတက်ကြလာနဲ့လှုပ်တယ်အဲ့ဒီမှာနောက်ဆုံးတန်ဃာတွေကြောက်လာလို့ဆုံးကပ်ပြီဆိုတဲ့အချိန်ကျတော့သူတော့တောင်းတယ်ဘယ်မလဲကျွန်တော်အတွက်ဘုန်းကြီးတွေကပေးပါလို့ဆိုဘုန်းကြီးကမေ့တန်ဃာတွေကလည်းအကုန်ပြီးကုန်ပြီပြီးတဲ့အခါကျတော့အဲ့ဒီလူကတခါလဲလူကြားထဲမှာအော်ဟစ်ပြီးတော့ပုံတယ်ခင်ဗျာကျုပ်ကိုနှိပ်စက်တာပဲပေါ့ကျုပ်မှာပင်ပင်ပန်းပန်းလှုပ်ထားလိုက်ရတာအခုတန်ဃာတဘာမှမရှိဘူးဆိုရင်မကျေနပ်ဘူးပေါ့အဲ့ဒီအခါမှာအဲ့ဒီခုနက organizer ကိုဝိုင်းအပြစ်တင်ကြတော့သူကအကြံရတယ်တကယ်ချင်းမင်းမပူနဲ့ဖခင်အကြောင်းမှရှိသေးတယ်မင်းအဲ့ဒီဖခင်ဆိုတာသူ့ဆင်းရဲတဲ့လူကိုထောက်ပံ့တယ်အဲ့ဖခင်ကြောင့်သွားလို့ဆိုပြီးအဲ့ဒီမှာဖခင်ကမင်းကိုချီးမြှောက်ပါလိမ့်မယ်တပါးကြံသေးတယ်တန်ဃာတွေကတော့ဂုံသွားပြီ2000လုံးမြတ်စွာဘုရားတပါးကြံမှရှိနေသေးတယ်ဆိုတော့အားတည်းရောသွားတာဟိုမှာမင်းဆိုရာဇာတွေအမတ်တွေတထေးတွေကအเจ้าမှာဝိုင်းနေကြတယ်။ဖျားထွက်လာရင်ပြင့်မလို့ဝိုင်းနေကြတယ်။သူ့ကိုတော့တရောင်းစားလို့အောင်းမိတာ။စာကြင်စားလို့အောင်းမိတယ်။သူလာတဲ့အခါကျတော့သူကမှမတားကြဘူး။ဒီဘုကောင်းစားလာနဲ့လာရင်တော့ဝင်ပြေးပေးမှာမဟုတ်ဘူးသူက။အဲတရောင်းစားအစင်းရဲဆုံးလူတယောက်ဆိုတော့သူ့ကိုဝိုင်းကြည့်တော့ပြောကြတယ်ဟေးဖျားတော်ဆုံးမစားရသေးဘူး။မင်းကဘာလို့လာတာတော့နဲ့တော်ပြောတော့မဟုတ်ပါဘူးကျွန်တော်ဘုရားရှိခိုးခြင်းလို့ပါလို့ဆိုပြီးတော့ဘုရားကျောင်းတော်တကားဝါထီအောင်သူကရောက်သွားတယ်။ရောက်လဲသွားရောသူရောက်လာတဲ့အချိန်ဘုရားကိုဝှချနေတဲ့အချိန်မြတ်စွာဘုရားကကျောင်းတကားဖွင့်ပြီးတော့ထွက်လာပြီးတပိတ်ကိုသူ့လက်ထဲထည့်လိုက်တာတဲ့အဲ့ဒါကိုမြန်မာပြည်မှာမဟာထုတ်ရတပိတ်ဆိုတာလုပ်နေချာတာပေါ့နော်။အဲ့တော့မြတ်စွာဘုရားကသူ့လက်ထဲကိုဗိတ်လေးထည့်ပြီးတော့အဲ့ဒီအချိန်မှာအာလောဟာကနေဆိုအာအသင်တော်စောင့်နေတဲ့မင်းကလည်းတရားသဘိတ်မရလိုက်ဘူးအမတ်ကြီးတွေကလည်းတရားသဘိတ်မရဘူးတထေးသွေးကျွေးတွေကလည်းမရဘူးသူကဝမ်းတန်လိုက်တာအဲ့ဒီအချိန်မှာဘုရားသဘိတ်ပွေဘုရားကသူ့လက်ထဲထည့်ပေးလိုက်တာဆိုတော့ဘယ်သူမှလည်းလူပြီးတော့အနိုင်ကျင့်ပြီးမယူရဘူးပေါ့အဲ့ဒါနဲ့သူ့အိမ်ကိုသွားသူ့အိမ်မှာလည်းတရားမင်းကလာပြီးစာထဲမှာတော့အဲ့ဒါဆိုထားတာပေါ့နော်သူရတဲ့ဒီသူအိမ်ကလည်းပဲအိမ်ဆိုတာတဲဘုတ်ပေါ့အဲ့ဒီတဲဘုတ်ထဲမှာချက်ပြုတ်ထားတဲ့ဘယင်ကြီးကစိတ်မချလို့လိုက်လာတယ်အကယ်၍များသူအိမ်ကဟင်းညံ့နေရင်ဘုရားကသူနန်းတော်ကနေဆွန်ဟင်းယူပြီးတော့ကတ်မယ်ဆိုတဲ့ရွယ်ချက်နဲ့လိုက်လာဟိုရောက်တဲ့အခါကျတော့သူအိမ်မှာချက်ပြုတ်နေတဲ့ပုဂ္ဂိုလ်ကတရားမင်းကိုယ်တိုင်ကနေစဖိုးသေးအောင်ဆောင်ပြီးတော့ချက်နေတာဆိုတော့အင်တာမကောင်းတယ်ဘုရင်မင်းကြီးကသူချက်ထားတာတွေပြာသမ်းမှလို့ရှိကြည့်မလို့မေးတဲ့အခါကျတော့ခင်အိုဖွင့်ပြလိုက်တယ်ကတမျိုးလုံးမွေးချိုင်သွားတဲ့အနတ်တွေရတယ်အဲ့တော့ဘုရင်ကြီးကငန်းငန်းတော်ကဒီလောက်ကောင်းတဲ့အစာဖြစ်ဘူးမင်းချက်ပြုတ်ထားတဲ့အစာတွေအလွန်ကောင်းတယ်ဆိုပြီးတော့ကဲငါရှိနေရင်သူအနေရထိုင်ရခက်လိမ့်မယ်ဆိုပြီးပြန်ကြွမှာမြတ်စွာဘုရားရောက်လာတဲ့အခါအဲ့ဒီလူစင်းရဲ့တဲထဲမှာပဲဆုံးဖုံးပေးပြီးတော့မြတ်စွာဘုရားသောအနုမောဒနာပြုပြီးအကြောင်းကိုပြန်သွားတယ်မြတ်စွာဘုရားကိုလိုက်ပို့တဲ့အချိန်မှာပဲဘုရားကိုဆုံးကပ်လိုက်ရတဲ့ဒီကုသကောင်းကိုလူတွေကတော့ထင်ကောင်းထင်လိုက်ပဲဘုရားရဲ့တကူကြောင့်မဟုတ်ဘူးသူလုပ်တဲ့ကုသကံရဲ့အစွမ်းတကူနော်သူလုတ်တဲ့အစွမ်းတကူဘုရားကမတာမဟုတ်ဘူးဘုရားပေါ်မှာအလွန်ကြည်နဲ့တဲ့ပီတိအတက်တရောလုတ်တဲ့ကုသိုလ်ကောင်းမှုတွေဟာအလွန်ထက်သန်ပြင်းပြလာတဲ့အခါကျရင်ကောင်းငင်ကယရနာရွှေမိုးဝင်မူရွာပြီးတော့သူဟာအဲ့ဒီနေမှာပဲတတိယဖြစ်သွားတယ်ဒါလူမွဲဘွားကအဲ့ဒီလူမွဲဟာအခုပန္နိတသာမဏေဆိုတာလာပြီးတော့ဖြစ်တယ်တဲ့ သူ့ကိုပဲမဟာထုတ်ကိုခေါ်တယ်နော်မြတ်စွာဘုရားလိုရင်းအဲ့တော့တရားချင်းခင်သူတော်တဲ့ပြိတ္တပေါင်းလို့ဘလောက်ပဲဆင်းရဲဆင်းရဲအလုံးဆင်းရဲတဲ့ဘဝတကူကိုလို့တဲ့ကံတရားအခုလူဆင်းရဲဖြစ်ပြီမယ်လို့တကြလူချမ်းသာဖြစ်တယ်အခုဒီကနေ့လူချမ်းသာကြီးဖြစ်ပြီမယ်လို့ကုသိုလ်ကောင်းမှုမလုပ်ဘူးဆိုရင်မျက်ချိန်ကလူပွဲကြီးဖြစ်သွားမှာပဲအဲ့တော့ကံတရားဆိုတာအင်တမအရေးကြီးတယ်မြတ်စွာဘုရားကအဲ့ဒါကြောင့်မခေါ်တာကမ္မန္တတေဝိပ္ပစ္စတိယတိတံပဏိတခိနပဏိတံတတဝါရေစုကြုံနေမြင့်တတန်းကြတယ်အောက်တန်းကြတယ်ဆိုတာကိုလုံးတဲ့ကံတွေကခွဲခြားထားတာပါတဲ့ကိုလုံးတဲ့ကံတွေကြောင့်လို့လူတွေဟာစုကြုံနေမြင့်တုံးနဲ့တူမတူညီတာတွေဖြစ်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့တာတဲ့ပုဂ္ဂိုလ်လည်းမနာလိုစရာမရှိဘူးကိုယ့်ရဲ့နေကြတဲ့ပုဂ္ဂိုလ်လည်းဖိစရာမလိုဘူးတတဝါတွေဟာအလုံးကိုယ်ကံနဲ့ကိုလုံးနေကြတယ်အဲ့ဒါကိုမြင့်တိရှုနိုင်တာသဗ္ဗေတ္တကမ္မတကံဆိုတယ်ဥပိ္ပခာဆိုတဲ့တရားဓမ္မဝိဟာရတရား၄ပါးထဲမှာဥပိ္ပခာဆိုတယ်တတဝါတွေဟာကိုယ်ကံနဲ့ကိုလာကြတာဖြစ်လို့နော်တတဝါတွေအလုံးအပေါ်မှာအကျဉ်းနာတရားမြတ်တာစွာထားပြီးတော့ဆက်ဆံမှုရအောင်အတွက်ဥပိ္ပခာတရားရှိရမယ်လို့ဒီလိုဆိုတာအေးဒါကြောင့်တရားချင်းခင်သူတော်စင်ပြိဿအောင်ဘုရားမြတ်စွာဟောကြားတော်မူခဲ့တယ်ဒီကုသကံတရားဆိုတာအင်တမဒီကုသနာမှာဖြစ်တာဖြစ်တယ်ပေါ့ mind center တည်ခြင်းစိတ်ကိုဗဟုပြုပြီးတော့ဆုံးပါကိုယ်စိတ်ထဲမှာကောင်းတဲ့မွန်မြတ်တဲ့စိတ်စေတနာတွေညံ့များဖြစ်အဲ့ဒီလိုများများဖြစ်မှာကုသိုလ်ဆိုတာဖြစ်တယ်ပေါ့အဲကောင်းတာတွေလုပ်ပြီးတော့စိတ်ထဲကမကောင်းတဲ့အတွေးတွေတွေးနေမယ်ဆိုလို့ရှိရင်တော့အကုသိုလ်တွေပဲဖြစ်မှာပဲအကုသိုလ်ဖြစ်ရင်အကုသိုလ်ရဲ့အကျိုးတွေပါဝိသဒုက္ခဝိပါကလက္ခဏာအပြည့်ရှိပြီးတော့မကောင်းတဲ့အကျိုးဆင်းရဲတဲ့အကျိုးကိုပေးတယ်ကုသိုလ်ဆိုတဲ့ဖြူစင်တဲ့သဘောတရားကအနဝိသဒုက္ခဝိပါကလက္ခဏာကောင်းမြတ်တဲ့အပြည့်ကင်းပြီးတော့ကောင်းမြတ်တဲ့ချမ်းသာဒုက္ခဆိုတဲ့အကျိုးပေးတယ်လို့ဒီသဘာဝတရားကြီးနှစ်ခုကိုယ်တဏ္ဍာဆင်ញင်စဉ်းစားပြီးတဲ့အခါမှာဒုဒ္ဒတွေဟာစိတ်ကိုဖြူစင်အောင်ထားတယ်ကုသိုလ်တရားဖြစ်ပေါ်အောင်ကြိုးစားကြရမှာဖြစ်တယ်ဒါဖြင့်စိတ်ကိုဖြူစင်အောင်ဘယ်လိုထားမလဲအများပုံမှာကောင်းကျိုးလိုလာတဲ့မေတ္တာနဲ့စိတ်ကိုဖြူစင်အောင်ထားမယ်ကိုမေတ္တာထားလို့ကြီးပွားလူတိုင်းလူတိုင်းကိုကြီးပွားစေခြင်းနဲ့စိတ်ထားရမယ်ကြည်ပွားစေခြင်းနဲ့နော်အကျိုးစီးပွားဖြစ်ထွန်းစေခြင်းနဲ့ဆိုတော့စိတ်ဟာကိုယ်မှာဘာမှလည်းကုန်ကြမှုရှိတာမဟုတ်ဘူးမြင့်မြတ်ဖြူစင်တဲ့စိတ်ဟာအတ္တမတန်ဖိုးကြီးတယ်လို့ဒီလိုပြောနေစဉ်သွားရင်းလာရင်းရောင်းရင်းဝယ်ရင်းအလုတ်ကန်ရင်းနဲ့စိတ်စေတနာကောင်းလေးကိုနှလုံးသွင်းမွေးလိုက်မယ်ဆိုလို့ရှိရင်မေတ္တာနဲ့အလုံးလုံးပြီးပြီဆိုလို့ရှိရင်ကောင်းမြတ်တဲ့အကျိုးကျေးဇူးတွေများကိုယ်မေတ္တာထားရတဲ့အောင်မြင်ကြီးပွားမှုမရဘူးဆင်းရဲဒုက္ခအခက်အခဲတွေနဲ့ကျုံးနေတဲ့ပုဂ္ဂိုလ်ကြတော့တနာရမယ်ပေါ့အဆင်းကိုဘိန်းနဲ့မတောဘိန်းတက်မပေးရဘူးပေါ့ဆင်းနေကြသွားတဲ့ပုဂ္ဂိုလ်ကိုကစင်နာတနာမှုပေးရအဲကိုကြီးပွားစေခြင်းနဲ့ပုဂ္ဂိုလ်တွေကကိုနဲ့ဓာတ်လူကြီးတူပုဂ္ဂိုလ်တွေကကိုယ့်ရဲ့တာသွားလို့ရှိရင်လည်းဂျယ်လာစီမဖြစ်ရဘူးဝမ်းမြောက်နိုင်ရဒါဖြူစင်တဲ့စိတ်ဓာတ်လို့ခေါ်တယ်ကိုယ်ကတတ်နိုင်လို့တဦးတယောက်ပေါ်မှာဒီထောက်ပံ့တယ်၊ကူညီတယ်၊အကူအညီပေးလိုက်တယ်ဆိုတဲ့အပေါ်မှာသူစီကတုတ်ပြန်လာတာကိုမမျှော်လင့်တာဥပိ္ပခာလို့ခေါ်တယ်။အဲဒီမေတ္တာနဲ့လှုပ်ထားတဲ့ကိစ္စတစ်ခုပေါ်မှာလူတွေကမျှော်လင့်ချက်တစ်ခုရှိတတ်တယ်ပေါ့။နေဆုံးခုပေါ်မှာယေရှုတင်ကျင်တယ်၊တင်ခံကျင်တယ်ဆိုတဲ့မျှော်လင့်ချက်ကလေးရှိတတ်တယ်။အဲ့ဒီမျှော်လင့်ချက်တော့မထားပဲနဲ့ဥပိ္ပခာနဲ့သူစီကဘာမှမျှော်လင့်ချက်ထားတာမဟုတ်ဘူးလှုပ်တင်လို့လှုပ်ပေးတယ်ဆိုတော့မောမြတ်တဲ့ဥပိ္ပခာတရားမျိုးဟောများရမယ်အဲ့ဒီလိုနှလုံးသားထဲမှာမေတ္တာကရုဏာမုဒိတာဥပိ္ပခာလို့ဆိုတဲ့ဒီတရားတွေဖြစ်ပေါ်အောင်လှုပ်ထားနိုင်ပြီဆိုရင်ကုသိုလ်တွေဟာအမျိုးမျိုးကိုယ်တိုင်ကိုယ်စိတ်ထဲမှာကုသိုလ်တရားတွေဖြစ်ပေါ်လာပြီနောက်ဆုံးမှာနော်ဘယ်ဘဝရောက်ရောက်ဆင်းရဲဒုက္ခတွေကတွမြောက်ပြီးနောက်ဆုံးဆင်းရဲဒုက္ခတွေအလုံးအဆုံးသတ်ရနိဗ္ဗာန်ချမ်းသာရောက်ဖို့ရအတွက်အချင်းဒီကောင်းတွေကိုဒီကုသိုလ်တွေကဖန်တီးပေးမှဖြစ်တယ်အချင်းဒီကောင်းတွေဖန်တီးပေးဖို့ရကအရေးကြီးဆုံးပဲဖြစ်တယ်ဘုရားနဲ့တွေ့ရင်လည်းတရားတစ်ပုဒ်နားရတာနဲ့အကျွတ်တရားရသွားနိုင်တယ်ဒါနကုသိုလ်ပဲဖြစ်ဖြစ်သီလကုသိုလ်ပဲဖြစ်ဖြစ်ဘာဝနာကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်ကောင်းမှုမှန်သမျှရသော်ဘုရားကလုံးတဲ့လုံးထိုက်တာ၄ကြီးဖြစ်တာဖြစ်တော့ကြောင့် ဒါနကိုမလို့ရဘူးဆိုတာလည်းမဖြစ်စေရဘူးသီလလေးနဲ့နိဗ္ဗာန်မရောက်ဘူးလို့လည်းပြောเสียမရှိဘူးဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်ကောင်းရတဲ့အခြေအနေတွေတခုဖန်တီးပေးတာအဲ့ဒီကောင်းရတဲ့အခြေအနေမရှိဘဲနဲ့လူတယောက်ဟာကြီးပွားလုပ်တဲ့ပုံစံဖြစ်နိုင်ဘူးဒါကြောင့်မို့ကုသိုလ်တရားတွေအခြေအနေကောင်းအောင်ဖန်တီးပေးတယ်အဲ့ဒီဖန်တီးပေးထားတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကိုယ်လောက်အောင်မှာတော့မဂ္ဂင်ရှိပါအကျင့်တရားကိုကျင့်ကြံကြုတ်ကိုအားထုတ်အောင်မှာဖြစ်ပါလေ။အဲဒီမဂ္ဂင်ရှိပါအကျင့်တရားကိုကျင့်မှသာလေ။နောက်ဆုံးမှာကိလေသာအာတဝါတွေကင်းစင်ပြီးတော့ဒုက္ခခတ်သိမ်းချုပ်ငြိမ်းရန်ဖြစ်တဲ့နိဗ္ဗာန်ကိုရရှိမှာဖြစ်တယ်လို့ကိုစီကိုစီသဘောကြပြီးဘုရားမြတ်စွာရဲ့အဆုံးအမကိုယ်ွယ်ကြတဲ့ပုဂ္ဂိုလ်တွေအားလုံးဆိုဘုရားရဲ့အဆုံးအမတရားတော်လိုက်နာချက်သုံးနိုင်တဲ့အစေကုန်တည်း के मिटा पोया तद्वा म्या स्वा वेयं क्वा छन्ना जावादे तद्वा म्या स्वा वेयं क्वा छन्ना जावादे मिटा ये जं မနောတရာတိတဝေတံဘဝယံဒုဒုက္ခတကမေတ္တာပုံနေဒုသင်္ကမစုပေါင်းပုအပ်မေတ္တာတဟုရောင်မြူပါဝင်းငွေလမင်းနေရောင်ခြင်းရှေယုံပေါင်းဆောင်ရခြင်းကြောင့်တဝေတံပြည့်မဲ့ဥဒုံလုံးလုံးများစွာတတ္တဝါတို့၏မနောတရာတိပြင်းပြဖြူစဉ်အကျဉ်းနှင်းသည့်ရေစဉ်ပြည့်တင်းစိတ်နှလုံးဤဟုသောရေအိုင်ကြီးအတွင်း၌ဒုက္ခပင်အစာစင်ထောရအိမြจิตာကာယပွင့်လန်းချမ်းသာဒုက္ခအဒီဟုသောကုမုဒ္ဒရာအချာပန်တို့သည်ဘုံလန္တာဝန္တာရှင်ပြုဝုံမုံလူလျက်ခြင်းသူဝဲကြုံဖူပွင့်ညအလုံးသည်ဖြစ်ပေဒုက္ခန္တကလေအောင်လေတဲ့ရောရှက်သင်ပြပိတိတိဟုသောယနတို့သည်တဝါယံတုကောင်းစွာမသိကြိုင်လိုက်၍နေကြပါစေကုန်တည်း